Welcome to the Voice of America in Burmese.
Mingla manai khin ba shin. Toda shin a long bi an ne khin wi cha ba si. Washington ni ro view American tan ga ni 2021 March la 6 ye. Tanin la ni manai khin season ni go Myanmar samrajin manai 6 nai ga ni 9 nai thi. Line meter 32 40 ne 48. Line meter 190 ro ga ni thong lan pe ni ba bi. Chuma khin myo tat ba.ဒီမနေ့ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူပြောပြပေးပါမယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်လှုပ်ရှားမှုတွေသတင်း၅ဘက်ရှိလာပါပြီ။တနင်္လာနေ့ကတော့ရန်ကုန်မြို့နေရအတော်များများမှာစစ်တပ်နဲ့ရဲတွေကညာဘက်တွေမှာလူနေရပ်ကွက်တွေအိမ်တွေထဲကိုပစ်ခတ်ဖမ်းဆီးတာတွေလုပ်လာပါလေ
။
ရန်ကုန်မြို့ဟာစစ်မြေပြင်လိုဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်။တာမွေကျောင်းမြောင်း၊သင်္ကန်းချွန်း၊တောင်ကလာ၊ဒေါ်ပုံ၊မရန်ကုန်၊လိုင်း၊ရန်ကင်း၊ပဟန်၊ရွှေပြည်တာမြို့နယ်ပါဝင်ရန်ကုန်မြို့နေရအတော်များများမှာပြစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးမြောက်ကလာဘက်မှာတော့အတန်ပုံးမီးခိုးပုံးအပြင်ကြီးအစ်စ်တွေနဲ့ပြစ်ခတ်ခဲ့တာပါမန္တလေးမြို့မှာလမ်းပေါ်ကဆန္ဒပြသူတွေကိုပြစ်ခတ်နှိမ်နင်းနေတယ်လို့အခုရက်ပိုင်းအတွင်းမှာရက်ွက်အုပ်ချုပ်ရေးယုံတွေတက္ကသိုလ်တွေကောလိပ်ဝင်းတွေစေယုံတွေမှာရဲနဲ့စစ်သားတွေဝင်ရောက်နေရာယူနေတဲ့အတွက်မြို့ကန်တွေကဝန်းဝန်းကန့်ကွက်နေကြပါတယ်။အဖမ်းဆီးခံရသူအများအပြားရှိပြီးရဲတွေရဲ့လက်တီးနဲ့ထိုးတာစစ်ဖက်နက်တွေနဲ့ကန်ကြောက်တာအပြင်နံမတုံးနဲ့ရိုက်ပြီးရဲကားစီဂရုတိုက်ဆွဲခေါ်တာကိုလူမှုမီဒီယာတွေမှာတွေ့နေရပါတယ်။အာဏာသိမ်းထားတဲ့စစ်တပ်ကဆန္ဒပြပြည်သူတွေကိုအကြမ်းဖက်ဖြိုခွင်းတာတွေနဲ့တက္ကသိုလ်တွေဆေးရုံတွေမှာဝင်ရောက်စီးနှင်းစခန်းချတာတွေလုပ်ခဲ့တဲ့နောက်မှာမြန်မာနိုင်ငံကဩဇာကြီးတဲ့မဟာမိတ်အလုတ္တမအဖွဲ့အစည်းများကမတ်လ၈ရက်တနင်္လာနေ့ကစပြီးတနိုင်ငံလုံးအတိုင်းအတာနဲ့အထွေထွေတပိတ်ကြီးမှောက်ဖို့ကြေညာချက်ထုတ်ပြန်ဆော်လိုက်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုရန်စဲအောင်ကြိုးစားတဲ့အနေနဲ့တနိုင်ငံလုံးအလုတ်မဆင်းအလုတ်ရလှုပ်ရှားမှုလှုံ့ဆော်ကြဖို့မြန်မာနိုင်ငံကအလို့သမားတက်မကနဲ့အဖွဲ့အစည်းပေါင်း18ခုကကြေညာချက်ထုတ်ပြန်တောင်းဆိုတာပါစီးပွားရေးလုပ်ငန်းဆောင်တာတွေပုံမှန်လုပ်ပြီးအထွေထွေအလုပ်ရအလှူရှားမှုလုပ်ဖို့ကြံ့ကြာနေမှာဆိုရင်အာဏာကိုချုပ်ကင်ထားတဲ့စစ်တပ်အတွက်ပဲအကျိုးရှိမှာဖြစ်ပြီးအခုအချိန်ဟာဒီမိုကရေစီကိုခုခံကာကွယ်ရမယ့်အချိန်ဖြစ်တဲ့အတွက်အလုပ်ရအလှူရှားမှုလုပ်ဖို့ပန်ကြားထားတာဖြစ်ပါတယ်မြန်မာနိုင်ငံထဲချုပ်လုပ်ငန်းအလို့သမားတက်မကဥက္ကဋ္ဌမမိုးဆန္ဒမြင့်ကတော့အလို့သမားအများစုပါဝင်ပူးပေါင်းလာမယ်လို့သူယုံကြည်ကြောင်းနဲ့စီအာနာရှင်ပြုတ်ကြတဲ့အထိဒီအထွေထွေတပိတ်ကိုဆက်လုပ်သွားဖို့တိုက်တွန်းထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးဆန္ဒပြပြည်သူကိုအကြမ်းဖက်ချေမှုန်းမှုတွေတိုးလုပ်နေတာကိုတုံ့ပြန်တဲ့အနေနဲ့မြန်မာအစိုးရနဲ့စီးရေးပူးပေါင်းဆောင်ရွက်မှုတွေကိုဩစတြေးလျကဆိုင်းငံ့ထားလိုက်ပြီးမြန်မာအစိုးရအတွက်ပေးရနေတဲ့ကူညီထောက်ပံ့မှုတွေကိုအစိုးရမဟုတ်တဲ့ NGO အဖွဲ့တွေကိုပြောင်းလဲပေးရမှာဖြစ်ကြောင်းဩစတြေးလျနိုင်ငံခြားရေးဝန်ကြီးမရစ်စပိန်ကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။ဖေဖော်ဝါရီလမှာစစ်တပ်အာဏာသိမ်းပြီးဒေါ်ဆန်းစုကြည်ဦးဆောင်တဲ့အရတားအစုအဝေးကိုဖျောက်ချခဲ့ခြင်းကဆက်ပြီးဆန္ဒပြပြည်သူတွေကိုတွေးမြေကျဖျောက်ခွင်းနေတာကိုဩစတြေးလျအစုအဝေးကအထူးစိတ်ပူကြောင်းနဲ့နိုင်ငံတကာရပိုင်ခွင့်ဖြစ်တဲ့ငင်းချင်းစွာစုဝေးဆန္ဒပြခွင့်တွေကိုချိုးဖောက်နေတာအတွက်ပြင်းပြင်းထန်ထန်ရှုတ်ချလိုက်ပြီးရဲတွေအနေနဲ့ဆန္ဒပြပြည်သူတွေအပေါ်အကြမ်းမဖက်ဖို့တိုက်တွန်းလိုက်ပါတယ်။အတိုင်းနိုင်ငံပုတ်ကိုဒေါ်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးဖြစ်တဲ့အခုရန်ကုန်မှာဖမ်းခံနေရတဲ့ဩစတြေးလျပါမောက်ခရှောင်းတန်နာကိုတန်ယုံကောင်စစ်ဝင်တွေ့ခွင့်ကန့်သက်ထားမှုအတွက်စိတ်ပူကြောင်းလည်းပြောပါတယ်။ပမောက်ခတန်နာကိုရောအဖမ်းခံရတဲ့ဒေါန်ဆန်းစုကြည်သမရဥဝင်းမြင့်နဲ့တခြားဥပဒေမဲ့ဖန်တာသူတွေကိုအ мян ပြန်လွှတ်ပေးဖို့လည်းတောင်းဆိုပါတယ်။ဩစတြေးလျအစိုးရအနေနဲ့မြန်မာရေးမူဝါဒချမှတ်ဖို့အထူးသဖြင့်အာဆီယံအိမ်နီးချင်းတွေဖြစ်တဲ့ဂျပန်အိန္ဒိယအပါအဝင်နိုင်ငံတကာမိတ်ဆွေတွေနဲ့ခြေပြန့်တဲ့ဆွေးနွေးညှိနှိုင်းမှုတွေလုပ်နေတယ်လို့လည်းပြောပါတယ်။တရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့တင်းမာမှုတွေပြည့်ရော့အောင်ဗက်မလိုက်ဖဲတမာတမတ်ကြကြညှိနှိုင်းပေးလိုတယ်လို့တရုတ်နိုင်ငံတော်အတိုင်ပင်ခံနိုင်ငံခြားရေးဝန်ကြီးဝန်ကြီးကတနင်္လာနေ့မှာသတင်းတောက်တွေကိုပြောပါတယ
်
မြန်မာနိုင်ငံဟာအာဆီယံအဖွဲ့ဝင်တနင်္လာဖြစ်ပြီးအာဆီယံရဲ့တခြားနိုင်ငံအရေးဝင်မဆွတ်တဲ့မူဝါဒကိုတရုတ်ကထောက်ခံတယ်လို့မြန်မာပြည်သူတွေရဲ့ဆန္ဒနဲ့အချုပ်ချအာဏာကိုလေးစားကြောင်းနဲ့တရုတ်အနေနဲ့တက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ဆက်သွယ်ပြောကြဖို့အသင့်ရှိပြီးမြန်မာနိုင်ငံလက်ရှိအခြေအနေတင်းမာမှုရောပါစေဖို့အပြည့်အစုံဆောင်တဲ့ကဏ္ဍကပံ့ပိုးမှုအသင့်ရှိတယ်လို့ပြောသွားတာပါမြန်မာနိုင်ငံမှာပြီးခဲ့တဲ့လစစ်တပ်အာဏာသိမ်းတာမျိုးကိုတရုတ်အနေနဲ့လုံးဝမြင်တွေ့လို့တော့မဟုတ်ကြောင်းတရုတ်အစိုးရကပြောကြခဲ့တယ်လို့ဒီလိုအာဏာသိမ်းမှုမှာတရုတ်အစိုးရရဲ့ပံ့ပိုးပတ်သက်မှုရှိနေတယ်ဆိုတော့ မီဒီယာတွေမှာဖော်ပြနေတာတွေလည်းမဟုတ်မှန်ကြောင်းညှင်းဆိုပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးအရက်သားခေါင်းဆောင်ဒေါက်တာဆန်းစုကြည်ပါဝင်ခေါင်းဆောင်တွေကိုဖမ်းဆီးထားတာအ мян ပြန်လွှတ်ပေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ကြေညာချက်ကိုတော့တရုတ်ကသဘောတူခဲ့တာပါဒါပေမဲ့မြန်မာနိုင်ငံမှာဘယ်လိုအပြောင်းလဲတွေပဲဖြစ်ဖြစ်တရုတ်မြန်မာဆက်ဆံရေးကတော့ပြောင်းလဲမှာမဟုတ်ကြောင်းလဲနိုင်ငံခြားရေးဝန်ကြီးကပြောပါတယ်
တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12.3 ညလိုင်းဒိုမီတာ40 kHz 9.3 ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်ကျွန်တော်ညဝင်းအောင်ပါခင်ဗျာတနင်္လာနေ့မနေ့ခင်း VO ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်အိန္ဒိယနိုင်ငံမြောက်ပိုင်းဂျမ္မူးနဲ့ကက်ရှမီးယားဒေသမှာဖမ်းမိခဲ့တဲ့ရိုဟင်ဂျာဒုက္ခသည်150ကျော်ကိုမြန်မာနိုင်ငံဘက်ပြန်ပို့ဖို့စီစဉ်နေတယ်လို့တာဝန်ရှိသူတွေကတနင်္ဂနွေနေ့မှာပြောကြားပါတယ်။ဒီဒုက္ခသည်တွေဟာအဲ့ဒီဒေသမှာတရားမဝင်နေထိုင်သူတွေဖြစ်ပြီးအိန္ဒိယရဲတွေကဖမ်းမိခဲ့တာပါ။ဂျမ္မူးဒေသမှာတရားမဝင်ဆိုင်ရွက်စရမ်းမရှိဘဲနေထိုင်နေတဲ့နိုင်ငံသားတွေကိုလိုက်လံရှာဖွေရာကဒီရိုဟင်ဂျာဒုက္ခသည်တွေကိုဖမ်းမိခဲ့တာဖြစ်တယ်လို့အမည်မဖော်လိုတဲ့ဒေသဆိုင်ရာအရာရှိကြီးနှုတ်ဦးကပြောကြားပါတယ်ဒုက္ခသည်တွေရဲ့ကိုယ်ရေးအချက်လက်တွေစစ်ဆေးရယူထားပြီးနောက်လောလောဆယ်ယာယီအချုပ်ထောင်မှာဖမ်းထားပါတယ်ဝန်ကြီးချုပ်မိုဒီအစိုးရကဂျမ္မူးနဲ့ကက်ရှမီးယားဒေသကို2019ဩဂုတ်မှာအထူးလွတ်လပ်ခွင့်ရဒေသအဖြစ်ကနေပယ်ဖျက်ခဲ့ပြီးအိန္ဒိယဗဟိုအစိုးရကနေတရားအုပ်ချုပ်နေတာပါရိုဟင်ဂျာတွေဟာမွတ်စလင်တွေဖြစ်ပြီးတရားဝင်နိုင်ငံသားတွေဖြစ်တယ်လို့နိုင်ငံလုံခြုံရေးအတွက်အန္တရာယ်ရှိတယ်ဆိုပြီးဟိန္ဒူအမျိုးသားရေးဝါဒီအိန္ဒိယအစိုးရကဖမ်းဆီးပြန်ပို့ဖို့အမိန့်ထုတ်ထားပါတယ်။2019ခုနှစ်ရခိုင်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့နေမြေရှင်းလင်းရေးဖြစ်စဉ်အတွင်းတိမ်းနဲ့ချီတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်သွားကြတာပါ။မြန်မာအစိုးရကရောစစ်တပ်ကပါရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပယ်ချထားပါတယ်ခင်ဗျာ။တောင်ကိုရီးယားနဲ့အမေရိကန်တပ်တွေပူးတွဲပြီးနှွေဦးရသည်စီရေးလေ့ကျင့်မှုကိုဒီသတင်းပတ်တည်းလှုပ်သွားဖို့ရှိပေမဲ့ကိုဗစ်ကာယရောဂါကာလဖြစ်တာကြောင့်ရင်လိုပုံမှန်မဟုတ်ပဲနှစ်ဖက်စည်ရင်အားပမာဏကိုလျှော့ချပြီးလှုပ်သွားမယ်လို့တောင်ကိုရီးယားအစိုးရကတင်းငွေနေနေ့မှာကြေညာပါတယ်။ကိုယ့်ရဲ့ကြောင့်မဲ့ဒီပူးတွဲစည်ရေးလေ့ကျင့်မှုကိုတင်းလာနေ့မှာစတင်မှာဖြစ်ပြီးကွန်ပျူတာစနစ်နဲ့တပြိုင်တည်းအမိပေးတဲ့စည်ရေးလေ့ကျင့်မှုကိုလှုပ်သွားမယ်လို့တောင်ကိုရီးယားပူးတွဲစည်ဦးစီးချုပ်ကသူ့ရဲ့ကြေညာချက်မှာဖော်ပြပါတယ်။တောင်ကိုရီးယားနဲ့အမေရိကန်နှစ်ဖက်တပ်တွေဟာကိုဗစ်ကာယရောဂါအခြေအနေကိုရောလိုအပ်တဲ့အချိန်မှာတိုက်ပွဲအတွက်အစဉ်အသင့်ဖြစ်နေအောင်နဲ့ကိုရီးယားကျွမ်းသင်မှာနျူကလ িয়ার လက်နက်ကင်းစင်ရေးစတဲ့ဗေပောင်းစုံကိုထယ်သွင်းစဉ်းစားရင်းကိုဗစ်ရှိနေတဲ့ဂျားကအခုလိုစီရေးပူးတွဲလေ့ကျင့်မှုဆက်လုပ်သွားဖို့ဆုံးဖြတ်ခဲ့တာဖြစ်တယ်လို့ဆိုပါတယ်အခုလိုတောင်ကိုရီးယားအမေရိကန်ပူးတွဲစီရေးလေ့ကျင့်မှုကိုမြောက်ကိုရီးယားကအနီးကစောင့်ကြည့်လေရှိပြီးတကယ့်စစ်ပွဲအတွက်အစမ်းလေ့ကျင့်နေခြင်းသာဖြစ်တယ်လို့တုံ့ပြန်လေရှိပါတယ်ခင်ဗျာတာလီဘန်ကောင်းဆောင်တွေဟာအမေရိကန်ပြည်ထောင်စုနဲ့အတူအာဖဂန်နစ္စတန်ငြိမ်းချမ်းရေးဆွေးနွေးပွဲကိုပြန်လည်စတင်နေပြီဖြစ်ကြောင်းအာဖဂန်တာလီဘန်အဖွဲ့ကပြောပါတယ်။အရင်ရရှိလာတဲ့ငြိမ်းချမ်းရေးသဘောတူညီချက်အရအမေရိကန်ဦးဆောင်တဲ့နိုင်ငံခြားတပ်ဖွဲ့တွေအာဖဂန်ကနေမေလ၁ရက်နေ့နောက်ဆုံးထားထွက်ခွာဖို့တတ်မှတ်ထားတဲ့ရက်နဲ့တဖြည်းဖြည်းနှီးကလာချိန်မှာအခုလိုငြိမ်းချမ်းရေးဆွေးနွေးပွဲတွေပြန်လည်စတင်လိုက်တာပါ။တာလီဘန်အဖွဲ့ရဲ့နိုင်ငံခြားရေးဆိုင်ရာဒုတိယအကြီးအကဲအဗ်ဒယ်ဘာရန်နဲ့အာဖဂန်ဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ဇမေခါလီဇတ်တို့ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တို့ရဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုဒိုဟာမြို့မှာတောက်ချနေကကျင်းပခဲ့တယ်လို့အာဖဂန်ပြောခွင့်ရကဆိုပါတယ်။လက်ရှိအာဖဂန်အစိုးရကတော့အမေရိကန်တို့သိမ်းပိုက်မှုကြောင့်ဖြစ်ထွန်းလာတဲ့တရားမဝင်အဖွဲ့အစည်းတစ်ခုအဖြစ်သာသတ်မှတ်တယ်လို့တာလီဘန်တို့ဘက်ကပြောပြီးအာဖဂန်ပြည်တွင်းငြိမ်းချမ်းရေးဆွေးနွေးပွဲတွေကနေအစ္စလာမ်ရဲ့အစိုးရတရက်ပေါ်ပေါက်လာရေးကိုသာတာလီဘန်တွေဘက်ကတောင်းဆိုနေတာပါ။အာဖဂန်သမ္မတဂါနီကတော့အစိုးရတရဖွဲ့စည်းဖို့ဆိုရင်ရွေးကောက်ပွဲကတဆင့်သာဖွဲ့စည်းရမှာဖြစ်ကြောင်းစနေနေ့ကတုတ်ပြန်လိုက်ပါတယ်ခင်ဗျာကမ္ဘာစုကမ္ဘာသားတွေတတိရှိရှိနဲ့ကိုဗစ်ကာဝယ်ဆေးကိုထိုးကြဖို့တိဘက်ဘာသာရေးခေါင်းဆောင်ဒလိုင်လာမာကတိုက်တွန်းလိုက်ပါတယ်အိန္ဒိယမြောက်ပိုင်းဒမ်ဆရာမြို့မှာစနေနေ့ကသူကိုယ်တိုင်ကိုဗစ်ကာဝယ်ဆေးထိုးပြီးတဲ့နောက်အဲ့ဒီလိုပြောဆိုလိုက်တာပ
ါ In order to prevent some serious problem is in this injection
တကယ်ဆိုရင်ဝေကာယောဂါကိုကာကွယ်တားဆီးနိုင်ဖို့ဒီဆေးထိုးတာကအရန်ကိုအထောက်အကူဖြစ်စေသလိုအရန်လည်းကောင်းပါတယ်ထိုးလို့ရတဲ့သူတိုင်းဒီကာကွယ်ဆေးကိုထိုးသင့်ပါတယ်လို့ဖုန်းတော်ကြီးဒလိုင်လာမာပြောသွားတာပါဒ ီလိုတိုက်တွန်းမှုရှိပေမဲ့တချို့နိုင်ငံတွေမှာကာကွယ်ဆေးအလုံးအလောက်မရနိုင်သေးတဲ့ပြဿနာရင်ဆိုင်နေရပါတယ်။ဥရောပနိုင်ငံတွေမှာကိုဗစ်ကာကွယ်ဆေးတန်းနဲ့ချီလိုအပ်နေဆဲဖြစ်ပြီးအက်စထရာဇနကာကာကွယ်ဆေးထုတ်ဖို့လိုအပ်တဲ့အခြေခံစည်းပစ္စည်းရရှိနိုင်ရေးအတွက်ဥရောပသမ္မတကအမေရိကန်ပြည်ထောင်စုကိုမြစ်တာရပ်ခန့်ထားကြောင်း EB သတင်းနှုတ်မှဖော်ပြပါတယ်။ John Hopkins တက္ကသိုလ်သုရေသနဌာနရဲ့အဆိုအရဒီတနင်္ဂနွေမနေ့အထိဆိုရင်ဒီကမ္ဘာလုံးမှာကိုဗစ်ကူးစက်မှုပေါင်း116တန်းကျော်ရှိလာပြီဖြစ်ပါတယ်ခင်ဗျာ ဒီနေ့နိုင်မနက်ခင်း VO ရဲ့သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်ညောင်ဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်အခုချိန်အားစာပြီးသတင်းပေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုနားဆင်ရမှာပ
ါသောရရှင်များရှင်ကျွန်မသင်္ကီထိုက်ပါမကွေးတိုင်းထီးလင်းမြို့မှာတနင်္ဂနွေနေ့ညပိုင်း10နာရီဝန်းကျင်အတွင်းရဲစခန်းရှိဆန္ဒပြတောင်းဆိုတဲ့လူအုပ်ကိုရဲကပြစ်ခတ်လူစုခွဲတာကြောင့်အသက်23နှစ်အရွယ်ကိုအောင်မြတ်လင်းတနက်ကြီထန်ရနဲ့ပွဲချင်းပြီးတည်ဆုံခဲ့ပါတယ်။ကိုတိုင်းကျုံးတွေ့ခဲ့ရသူကိုစီသူအောင်ကိုဆက်သွယ်မေးမြန်းထားပါတယ
်။ကျွန်တော်တို့ဒီထဲမှာဟွာထဲမှာလူငယ်လေးတွေကဟွာကောင်းလေးတယောက်ကိုရဲရလာဆွဲတာကမြတ်ကိုအောင်ကောင်းမြတ်ဆိုတဲ့တယောက်ပေါ့။အဲ့မှာလူကသူကရဲရဝင်ပန်းတော့ကျွန်တော်တို့လူထုကနေမှမခံရနိုင်တော့အဲ့ဒီဟွာမှာဆရာတော်ကြီးမှရှောက်တယ်ဆရာတော်နဲ့အဲ့ဒီမြို့နယ်မှုကြီးနဲ့ညှိတယ်တရားသူကြီးနဲ့ညှိတယ်အဲ့မှာတရားသူကြီးနဲ့ညှိရတယ်သူတို့ပြန်လှမပေးဘူးပြန်လှမပေးရတယ်လူထုကအဲ့ဒီရဲသခန်းရှိကိုထွက်ပြီးမှသူတို့ကျွန်တော်လူထုဟွာတော့အင်အား200လောက်ရှိမှာခင်ဗျအဲ့ဒါအင်အား200လောက်ကသွားပြီးမှကိုအောင်ကောင်းမြတ်ကိုပြန်လှပေးရေးဆိုပြီးမှသွားအော်တယ်အဲ့ဒီအချိန်မှာလူစုခွဲခိုင်းတယ်ပထမတစ်ခါသူတို့အတန်ဘုံနဲ့နောက်ပြန်အတန်ဘုံရေပြည်ယူဘုံနဲ့တုံးတယ်ခင်ဗျမင်းရှုပြစ်တယ်ခင်ဗျပြစ်ပြင်းကြည့်တဲ့တဲ့နာပြစ်တော်ရခင်ဗျဟုတ်
စိုးစိုးဝါဝါထိခိုက်ခံရရတဲ့သူတွေရောရှိပါသလား
တယောက်ကပွဲချင်းမိတည်သွားရခင်ဗျနှလုံးကိုတက်တက်မှန်တာခင်ဗ
ျတယောက်ဆိုတာကဘယ်သူပါလဲရှင
်အဲ့မှာနာမည်လေးပြောပြမယ်ခင်ဗျကျွန်တော်နာမည်အောင်မြတ်လင်းခင်ဗျအသက်က23နှစ်ခင်ဗျထမင်းကုန်းရွာခင်ဗျ तू ကခီးလင်းမြို့နယ်ထမင်းကုန်းရွာခင်ဗ
ျ तू ကတည်ပွဲချင်းပြီးတည်သွားတယ်ဆိုတာကကိုစီသူတို့ကဘယ်လိုပါလဲသူတို့ဆေးရုံကိုပို့ပြီးတော့တည်တာလားဘယ်လိုတည်ပါလဲရှင်
ကျွန်တော်တို့ဖွဲ့ကိုယ်တိုင်ကိုတည်လာတာခင်ဗျဆေးရုံကလည်းဒီအတိုင်းဖွဲ့မထားဘူးခင်ဗျဆေးရုံကဆရာဝန်တွေကလည်းဆရာမတွေကလည်းအဲ့ဒီမှာ CDM မလုပ်တဲ့ဆရာမတွေကထွက်မလာဘူးခင်ဗျအဲ့ကြောင့်ကျွန်တော်တို့ကအပြင်မှာရှိတဲ့ဆရာမတွေနဲ့ဘုံကြီးကျောင်းမှာတည်သွားတာခင်ဗျဘုံကြီးကျောင်းဟိုဘော်ရောက်တော့အသက်မပါဘူးခင်ဗျလမ်းပေါ်မှာလည်းတည်ရခင်ဗ
ျဘယ်လိုထိမိပါသလဲရှင်သူ့ကိုလေ
ဟိုကနှလုံးကတည်းကဖောက်သွားတာခင်ဗျကြီးကနှလုံးကနေဖောက်ပြီးမှကြောကိုထွက်သွားတာခင်ဗျဖုတ်ချင်းပေါက်သွားတာခင်ဗျနှလုံးကို
ဟုတ်ကဲ့အခုသူ့ကိုဘယ်လိုထားထားပါသလဲရှင်ဟိုဆေးရုံ
ကျွန်တော်အဲ့ထမ်းမုံရောက်ထမ်းမုံရောက်မှာထားထားရခင်ဗျအဲ့ဒါမနေ့ကကြာရင်အဲ့ dead body ကိုကျွန်တော်တို့ခွဲစစ်ဖို့အတွက်ကျွန်တော်တို့ကခွဲစစ်နဲ့ဆရာဝန်မှုခွဲဆရာဝန်လည်းမရှိဘူးခင်ဗျနေဆိုတော့အဲ့ဘယ်လိုလုပ်အောင်လဲကျွန်တော်ခရယံကိုကူညီတောင်းလို့ကြိုးစားနေရခင်ဗျအ
ခုသူ့ကိုဘယ်မှာထားထားပါသလဲရှင်ရွာကိုပို့လိုက်တာပါ
သူ့ဇာတိရွာမှာထားထားရခင်ဗျဇာတိရွာမှာထားထားရခင်ဗျအ
ော်ဟုတ်ကဲ့ညာရင်းချင်းပို့လိုက်တာပေါ့နော်
ရလွင်းချင်းဟုတ်တယ်ဗျာဖုန်းရဲ့အမိန့်နဲ့ဒီတိုင်းမဲ့ရွာကိုချက်ချင်းတည်ခိုင်းတာဗျာမြို့ပုံမှာဆိုင်ရဲတယ်တက်ပေါ်ယူလာဆွဲမှာဆိုလို့ခင်ဗျာ
ဟုတ်ကဲ့ရှင်အဲ့တော့ထိမိခိုင်းမိသူတွေများရှိပါသလ
ားရှိရခင်ဗျာရာဘာကြီးထိမိလိုက်သူတောင်း5ယောက်6ယောက်ရှိရခင်ဗျာ
ဟုတ်ကဲ့အဲသူတို့ကိုဘယ်မှာကုသခံနေလားဓမ္မဖို့ဘယ်လိုထားထားပါလဲရှင
်တကူပါခင်ဗျာပေါင်ဟိုဘက်ဒီဘက်ပေါက်ထားတဲ့2ယောက်ကတော့ကျွန်တော်ဆေးရုံကိုပြောင်းလိုက်ခင်ဗျာဟုတ်ဒီလူဆေးရုံ
ကိုအောင်ကောင်းမြတ်ကိုပြန်လှုပ်ပေးပါသလားရှင
်မလှုပ်ပေးဘူးခင်ဗျမလှုပ်ပေးဘူးခင်ဗျခုလေဒီထင်းသိမ်းထားအောင်ခင်ဗျဟုတ
်တနင်္ဂနွေနေ့ကပြစ်ခတ်လူစုခွဲခံရတဲ့ထီးလင်းမျိုးကခြေနေကိုဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင
်ရန်ကုန်မြို့မှာတော့မင်းညာကနေရာတော်များများမှာလုံခြုံရေးတွေကပြစ်ခတ်နေနေတာတွေတော်လေးဖြစ်ပွားခဲ့ပြီးတော့ရန်ကုန်မြို့ဟာစစ်မြေပြင်တစ်ခုလိုဖြစ်နေတယ်လို့မြို့ကန်တွေကပြောပါတယ်လုံခြုံရေးတွေကဆေးရုံတချို့နဲ့တက္ကသိုလ်တွေကိုဝင်ရောက်နေရာယူတက်ဆွဲခဲ့ပြီးတော့ရန်ကုန်အနောက်ပိုင်းဆေးရုံမှာတော့ကန့်ကွက်ခဲ့တဲ့ရက်ွက်နေပြည်သူကိုပြစ်ခတ်နေနေမှုတွေလုပ်ခဲ့ပါတယ်။ဒီကြောင့်ပြည်သူကိုတော့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။စစ်တကအနာသိမ့်မှုကိုနိုင်ငံတော်ကန့်ကွက်ဆန္ဒပြတာတွေဆက်ဖြစ်နေသေးမှာပဲ။ရန်ကုန်မှာတော့မင်းညာကနေရာအတော်များများမှာပြစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်။ဒီမနက်မြို့နယ်ကအနောက်ပိုင်းဆေးဥမှာလဲလုံခြုံရေးတွေဝင်ရောက်တက်ဆွဲတာကိုရက်ွက်နေပြည်သူလူထုတွေကကန့်ကွက်ခဲ့ကြပြီးဒါကိုလုံခြုံရေးတွေဘက်ကည9နာရီခွဲလောက်မှာပြစ်ခတ်နေနှင်းခဲ့တာကို Facebook လူမှုကွန်ရက်မှာတင်ထားတဲ့ဗီဒီယိုတစ်ခုမှာတွေ့ရပါတယ
်ကျော်အထဲကြီးကိုလိုက်ဆွဲနေပါတယ်ကျော်နောက်ပိုင်းဆေးဥကိုဝင်ဆွဲနေပါတယ်ဝင်စီးနေကြပါတယ်ခင်ဗျာနောက်ပိုင်းဆေးဥကိုဝင်စီးကြောအခုလမ်းလေးတွေလိုက်ပြနေကြပါတယ်ကျော်ပြောပါရဲတွေအများကြီးအင်အားအများကြီးပါပဲ
ရောက်ကလာပမြို့နယ်ကဝေဘာကြီးစေးုံမှာလဲလုံခြုံရေးတပ်ဖွဲ့ဝင်တွေဝင်ရောက်နေရာယူတာကိုရက်ကွက်နေပြည်သူတွေကဝိုင်းကန့်ကွက်ခဲ့ကြပြီးတော့ည9နာရီလောက်မှာအတံမုံတွေမိခိုးဘုံတွေအပြင်တကယ်ကြီးစစ်တွေနဲ့လည်းပြစ်ခတ်ခဲ့တယ်လို့ရောက်ကလာပမြို့နယ်မှာနေထိုင်တဲ့ကိုအောင်မျိုးက VOE ကိုပြောပါတယ်
ဝေဘာကြီး6ရက်ကွယ်ဓမ္မဒုက္ခလမ်းထိပ်မှာဖြစ်သွားတာပါခင်ဗျဖြတ်သွားတဲ့ဒီလူတွေယူနယ်လို့ပြောထားတဲ့စကားရဖြစ်သွားပါလေ9နာရီလောက်ပဲဖြစ်သွားတာစစ်နိုင်ကြောတော့အင်းကြီးမှလူမရှိဘူးခင်ဗျလူမရှိဘူးသူတို့ကိုလေဘာမှရန်ဆရာလည်းမရှိဘူးတက်တက်လေးကိုခုနှစ်ချက်ဖြစ်သွားတယ်လို့အဲ့ဒါကကျွန်တော်လမ်းပြောရခင်ဗ
ျပြန်တောင်းမွေတင်ငန်းညောတောင်းကလာဒေါ်ဘုံမရန်ကုန်လှိုင်းရန်ကင်းဗဟန်းရွှေပြည်သာလမ်းမတော်အပါဝဲရန်ကုန်နေရာတော်မင်းမြတ်မှာပြစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးတော့ဒီပြစ်ခတ်မှုတွေနဲ့ပတ်သက်ပြီးတော့လမ်းမတော်မှာနေထိုင်သူတဦးကတော့အခုလိုပြောပါတယ
်အရင်အတန်ဘုံအရင်ကြားတာအတန်ဘုံအရင်ကြားတယ်ကြားတော့မီးတွေမှိတ်ပေါ့နော်မီးတွေမှိတ်ပြီးတော့ဒီကင်းသမားတွေဘာတွေစောင့်နေရရှိအဲ့ဒါတွေလည်းနည်းနည်းအမောင်တွေကနေစောင့်ကြည့်နေရပေါ့အတန်ဘုံတွေတောက်လျှောက်ကြားတယ်ပြီးတော့ဒီလုံးလုံးက3လမ်းသူတို့ကအဲဆက်တန်းနားထဲမှာတယောက်ပြောလာတာကြီးစစ်နဲ့ပြည့်ပြီးတော့ပေါင်ရှက်ထီသွားတယ်လို့ပြောတာ
မင်းညာကပြစ်ခတ်မှုတွေအတွင်းထိခိုက်ဒဏ်ရာသူဘယ်လောက်ရှိတယ်ဆိုတာအခုချိန်ထိတော့အတိအကျမသိရသေးပါဘူးဒီလိုပြစ်ခတ်မှုတွေကြောင့်မြို့ကန်တွေလည်းစိုးရိမ်နေကြပြီးတော့လက်ရှိရန်ကုန်မြို့ရဲ့အခြေအနေနဲ့ပတ်သက်ပြီးတောင်မွေမြို့နယ်ကြောင်မြောင်းမှာနေထိုင်သူတဦးကတော့ VOA ကိုအခုလိုပြောပါတယ်
ခုနေတော့ညပိုင်းခု9နာရီကျော်လောက်ကစပြီးတော့ရန်ကုန်မြို့ကဒီလိုဆင့်မီပြင်းနေတာပဲသူကလမ်းတိုင်းကိုဝင်ပြီးတော့ဟိုအတန်ပေါင်းတဲ့ပနက်တွေတော်ဆက်ပြစ်တော်တွေပြောကျွန်တော်တို့ကြောင်ရောက်မှလည်းအဲ့လိုပြတီကောင်းတွေလောက်တော့တွေ့ရတယ်ဆိုတော့အင်းနိုင်ငံတော်မီးတွေဖိုက်ပြီးတော့ဆောင်ကြည့်နေတဲ့အနေအထားပဲနော်ဟိုအဲ့ဒီတော့ဖြစ်နေတယ်ကြည့်ရတာဒီကောင်တွေကလူထုတွေကအကျောက်တရားတွေ့ရနေတယ်ဗျာ
လုံကြုံရေးအာဏာပိုင်တွေဟာဆန္ဒပြတဲ့သူတွေကိုဖမ်းဆီးနှိမ်နှင်းတာတွေလုပ်နေတဲ့အချိန်ထဲမှာပဲအခုရပိုင်းတွေအတွင်းအုတ်ချုံရည်မှုယုံနေဆေးုံနေနဲ့တက္ကသိုလ်ကျောင်းဝင်းတွေမှာလည်းနေရာယူတက်ဆွဲတာတွေတိုးပြီးတော့လှုပ်လာနေပြီးရန်ကုန်ဆေးုံကြီးမှာလည်းရက်တက်ဖွဲ့ဝင်16ယောက်ဝင်ရောက်နေရာယူထားတာတွေရှိတယ်လို့အမည်မဖော်လိုတဲ့ဆရာဝန်တဦးကပြောပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ
မင်္ဂလာပါရှင်ကျမအင်ဂျင်နိုင်ပါ CRPH ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီဝင် NLD ပြည်သူ့လွှတ်တော်ကိုယ်စားလှယ်ကိုစီတူမောင်ရဲ့ဖခင်ဦးပီတာကိုတနင်္ဂနွေနေ့ညကနေအိမ်မှာစစ်သားနဲ့ရဲတွေကရိုင်းနှက်ပြီးအကြမ်းဖက်ဖမ်းဆီးခေါ်ဆောင်သွားတာနဲ့ပတ်သက်လို့ကိုစီသူမောင်ကိုဆက်သွယ်မေးမြန်းထားပါရရှင်
အခုဒီကျွန်တော်အဖေကို10နှစ်ဝင်းကျင်လောက်မှာပေါ့ဗျာအဲစစ်သားနဲ့ရဲအားတို့ဟိုကအင်အားလုံးရင်းနဲ့ဝင်လာတယ်လို့ကျွန်တော်အရင်လှမ်းဆက်ပါတယ်လှမ်းဆက်ပြီးတော့အခုကျွန်တော်အဖေကတိန်းချောင်းနေတော့မရလိုက်တဲ့အချိန်မှာကျွန်တော်မိသားစုတွေပေါ့ကျွန်တော်ရဲ့ညီကောင်မောင်နှမတွေဖုန်းနဲ့အားလုံးကိုတိန်းပြီးတော့တို့ဒီတက်နေတဲ့အချိန်နဲ့နောက်ပြီးတော့အဖေကိုလည်းတို့ရိုင်းနှက်သွားတယ်လို့ညီမတယောက်ကနေလှမ်းဆက်ပြီးတော့ငိုပြီးကျွန်တော်ပြောတယ်ဆိုတော့အဖေကတော့အခုဖမ်းဆန်လိုက်ရပြီဟိုစစ်သားနဲ့ရဲဖမ်းသွားတယ်လို့ပဲကျွန်တော်သိတယ်နောက်ဆုံးအချိန်တွေကျွန်တော်မသိရသေးဘူးအဖေကဘာဖြစ်လို့လဲဆိုတော့အဖေကအဲ့ NLD ပါတီဝင်လည်းဖြစ်နေတယ်1990တုန်းက NLD လှိုင်မြို့နယ်မှာဒီလွတ်တော်ကိုယ်စားလှယ်ဖြစ်ခဲ့ဘူးလေဦးစောမြတ်တင်ရွေးကောက်ပွဲကိုယ်စားလှယ်ဖြစ်နေသူကဆောင်ရွက်ခဲ့ဘူးလေဗျ။အဲ့မြို့နယ်လူငယ်တာဝန်ခံလည်းဖြစ်ပြီးလေ2009ခုနှစ်ကလည်းကျွန်တော်ရဲ့နိုင်ငံရေးလှုပ်ရှားမှုအားပေးကူညီမှုနဲ့ရောသူ့ရဲ့နိုင်ငံရေးလှုပ်ရှားမှုတွေကြောင့်ရောသူ့ကိုထောင်နဲ့၄နှစ်အကြခံခဲ့ရဘူးလေပေါ့နော်။သူနိုင်ငံရေးကျင်းသားဟောင်းတယောက်လည်းဖြစ်တယ်ပေါ့။အဖေကလွိုက်ကောထောင်နဲ့ဒီတောင်ကြီးထောင်မှာလည်းသူက၄နှစ်တည်းဖမ်းဆီးထိန်းသိမ်းခံခဲ့ရဘူးလေဗျ
။ကိုစီသူမောင်အဖေကိုသူတို့ဖမ်းသွားတယ်လို့မင်းညားဆိုလို့ရှိရင်လည်းပဲတဲ့ကကိုစီသူမောင်ရဲ့ကောက်ပွဲကိုစလေဥက္ကမောင်လက်ကိုဖမ်းပြီးတော့ညာရင်းချင်းမှာပဲပေါ့နော်သူတို့နှိမ့်ဆက်တဲ့အတွက်ညာရင်းချင်းဆုံးသွားတဲ့အခြေအနေလည်းဖြစ်ထားတယ်ဆိုတော့လေအဲ့ဒီလိုဖြစ်ပြီးတော့အခုကိုစီသူမောင်အဖေကိုဖမ်းတယ်ဆိုတော့အဲ့ဒါမျိုးကဆက်ဆက်မှုရှိနေမှာမရှိဘူး
ဆက်ဆက်မှုရှိနိုင်ပါတယ်ခင်ဗျာ။ तू ကကျွန်တော်ကိုဖမ်းဝန်းနှန်းကထုတ်ထားတာကြာပြီလို့ကျွန်တော်သိရတယ်။ဆိုတော့ကျွန်တော်ကိုသူတို့ဖမ်းသိထိန်းသိမ်းမှုစူးစမ်းတယ်။ဆိုတော့တော်တော်များများလွတ်တော်ကိုယ်စားလှယ်တွေကလည်းနေနေမှာမရှိပါဘူး။အကုန်လုံးရှောင်တိန်နေကြတယ်ဆိုတာအားလုံးနဲ့ကနားလည်ထားပြီးသားပါ။ဆိုတော့အခုကကျွန်တော်မြင်တာဒီစစ်အုပ်စုကသူတို့ကိုယ်တိုင်ကသူတို့ကိုယ်တိုင်အင်အားချိနေနေပြီ။ဒီရေတော်ပုံကြီးကိုထိန်းချုပ်ဖို့အတွက်ကိုတက်ကြွလှုပ်ရှားတဲ့သူတွေကိုသူတို့လွင်ဖမ်းပါပဲ။နေဆိုတော့ကျွန်တော်ပြောချင်တာအဓိကပပနဲ့နဲ့ရှောင်တိန်နေကြပါ။ပြီးတော့ကိုယ်လှုပ်ရှားရှိတဲ့လှုပ်တွေကိုဆက်လှုပ်နေရမယ်။ကျွန်တော်တို့စိတ်တက်မကြပါဘူးလူတွေ။ဒါကျွန်တော်တို့စိတ်တက်တယ်ရချိုးတာဖြစ်ကောင်းဖြစ်နိုင်တယ်။ဒါပေမဲ့တေးကြတာကသူတို့ဒီထိန်းချုပ်ဖို့ကြိုးစားနေတယ်။သူတို့ရဲ့နောက်ဆုံးကြိုးပမ်းမှုဟာဒီလိုမျိုးလူတွေကိုလိုက်လံဖမ်းဆီးထိန်းသိမ်းလိုက်လို့ရှိရင်ဒီရေတော်ပုံကြီးရဲ့ဆန္ဒပြမှုတွေကအရှိန်လျော့သွားမယ်လို့သူတို့ယုံကြည်ထားပုံရတယ်။အဲ့ဒီဟာကိုတော့ကျွန်တော်တို့လုံးဝခွင့်ပြုလို့မရဘူး။ဆိုတော့သူတို့ကိုဆက်ပြီးတော့ဆန့်ကျင်ဆန္ဒပြနေတဲ့ဆန္ဒပြပွဲတွေဆက်ပြီးရှိနေမယ်။ကြိုးပမ်းဆောင်ရွက်မှုတွေဆက်ရှိနေမယ်။ဒီအာဏာရှင်စနစ်ကလွတ်မြောက်ရေးအတွက်ကိုရုန်းကန်လှုပ်ရှားမှုတွေဆက်ရှိနေမယ်ဟုဆိုရင်ကျွန်တော်ယုံကြည်ထားပါတယ်။ကျွန်တော်ရဲ့လက်ထက်မှာပဲကျွန်တော်ရဲ့လို့ကျွန်တော်ယုံကြည်ထားတယ်
။ဟုတ်ကဲ့။ဒါဆိုရင်ဥက္ကမောင်လက်ဒ ဒီကိုစီတူမောင်ရဲ့ရွေးကောက်ပွဲကိုယ်စားလှယ်ဥက္ကမောင်လက်ကိုမင်းညာကဖမ်းပြီးတော့ဟိုညာရင်းချင်းသူတို့ဟိုဖမ်းဆီးနှိပ်ဆက်ပြီးတော့ဗောနော်တေဆုံးရတဲ့ကိစ္စမှာကိုစီတူမောင်ကိုသူတို့မရရအောင်ဖမ်းမယ်ကိုစီတူမောင်နေတဲ့နေရာမရရအောင်လိုက်ရှာနေတဲ့ပေါ်လားရှင်
ဟုတ်ပါတယ်အဲ့ဒါပေါ်ပါအခုအဲ့တော့ဥက္ကမောင်လဲစုံမပါကြီးဖြစ်တဲ့ကြောင့်ကျွန်တော်ရဲ့ဒါရဲဘော်ကြီးမိတ်ဆွေလိုလဲဖြစ်နေကြောင်သူကွဲလွန်တိစုံရတဲ့ပုံမှာတော့အလွန်အင်မတန်မှကျွန်တော်ယူယုံမရဆင်မကောင်းဖြစ်ရပါတယ်ခင်ဗျာဆိုတော့နောက်တစ်ခုကကျွန်တော်မနေ့ကဒီလမ်းသုံးဆယ်အလယ်လမ်းမှာဖြစ်သွားတဲ့ဖြစ်ပျက်ဆိုလို့ရှိရင်ကျွန်တော်မြို့နယ်ပြန်ကြားရေးတာဝန် ware, phone li long tin ware, pi lo ka akong sa ye to ta khu ba thulo tain wa twi ya. So lo bya aku a phan si tain tin na ta ta ma hu do. A chan phat pi lo lu yet de, de ke ta kho cha bo sait de myu le ba thulo ma pa la ra au chan tri tha mi ya.
Okay, ko si ti ma aku lo pyo pya pi ye twet Jesus mya yi tin ma le shin.
Okay ba.
ဒီ private စီကန်နေပေါ့နော်ဆေးရုံနေချိတ်ထားတယ်ညပိုင်းနေဆေးရုံနေကဒီကျွန်တော်များတို့ပြင်ညပိုင်းနေဖွင့်တဲ့ဆေးရုံနေဆေးရုံနေတော်များများပိုင်းဖွင့်တယ်အဲ့ဒီဆေးရုံတွေကိုကျွန်တော်တို့ကဒီ ambulance service နဲ့ချိတ်ထားတယ်လူနာတွေတခုဆိုရင်ကျွန်တော် ambulance service တွေကမြို့နယ်ရက်ွက်တိုင်းမှာရှိတယ်အဲ့လူနာကောက်တင်ပြီးတော့ကျွန်တော်တို့လမ်းဖုံးဆက်တယ်လမ်းဖုံးဆက်ပြီးတော့ နောက်နောက်အခြေအနေပြောပြတယ်အမကျွန်တော်တို့ကနေတဆင်ပါတော့ချက်ချင်းတိုက်ရလွယ်လို့ရတဲ့ကိစ္စဆိုရင်တိုက်ရစီအောင်လွယ်လိုက်တိုက်ရလွယ်လို့မရတဲ့ကိစ္စဆိုနည်းနည်းလေးရေးပေါ်အခြေအနေမျိုးနည်းနည်းရှုပ်ထွေးနေတဲ့ကိစ္စဆိုရင်ကျွန်တော်တို့ကဆရာကြီးကိုဖုန်းဆက်ပြီးတော့ဆရာကြီးကိုပြောတဲ့စီအောင်ပြန်လို့ရတဲ့အပိုင်းလေးရှိတယ်ပေါ့နော်အဲပြီးတော့တော်တော်များများလည်းဒီအခမဲ့ဒီ brighter ဒီကျွန်တော်စီအောင်နေရှိရပေါ့နော်ဥပမာဒီတော့ဒီ balance စီအောင်ပေါ့နော်ဥပမာ balance စီအောင်မျိုးဆိုရင်ကျွန်တော်တို့ဒီမွတ်စလင်ကုသိုလ်ပြ balance စီအောင်ဆိုရင်ကျွန်တော်တို့ဒီမွေးလူနာအောင်စီအောင်ရေးပေါ်အနေနဲ့ကိုဒီကိုမွေးဖွားလို့ရအောင်လဲစောင့်ရထားတာရှိတယ်ပြီးတော့တချို့မျိုးနယ်တွေရက်ွက်တွေဆိုရင်လဲပေါ့เนาะကျွန်တော်တို့ဒီများသောအားဖြင့် ambulance service တွေကစီးတယ်အဲ့ဒီမှာဆိုရင်ကျွန်တော်တို့ဒီမွေးလူတာအတွက်ရောအရေးပေါ် emergency အတွက်ရောပေါ့เนาะဒီညာကျွန်တော်တို့ဒီ fever clinic ဆိုရင်ညာဘိုင်းတွေပိတ်လိုက်ပြီပေါ့เนาะပိတ်လိုက်ပြီဆိုရင်ဒီညာဘိုင်းတွေအတွက်ကိုဒူနာအရေးပေါ် trauma emergency တွေရှိတယ်အဲ့ဒါကျော်ဒီ brighter အဖွဲ့စီဖွင့်လာတဲ့ဈေးကန်လေးတွေရှိတယ်ဈေးုံလေးအသေးလေးတွေရှိတယ်ပေါ့เนาะအဲ့မှာကျွန်တော်ခွဲစိတ်ကန်အသေးလေးရှိတယ်မွေးဖွားကန်အသေးလေးရှိတယ်အဲ့ဒီကို brighter အဖွဲ့နဲ့ကျွန်တော်ချိတ်ပြလိုက်တယ်ချိတ်ပြီးတော့တက်ဆိုင်အောင်ညုံနေမှာနီးစက်ရအောင်ခေါ်သွားပြီးတော့အမှဟိုရေးပေါ်အခြေအနေမျိုးလောက်ဆောင်မှုပေးပြီးတော့အိမ်ပြန်ပြီးပို့ပေးလိုက်တယ်ပေါ့နော်အဲ့လိုလေးလည်းဖောက်ရထားတယ်ပေါ့နော
်ဆောစောကပြောသွားသလိုပဲပေါ့နော်ဒီပုတ်ကလစ်ကဆေးရုံဆေးကန်နေရလဲလူနာတွေကိုအခမဲ့တချို့ကလည်းဇယိမ့်မြပြီးတော့ကုသပေးနေတာတွေတွေ့ရပါတယ်ဆိုတော့အဲ့လိုမျိုးကုသလို့ရအောင်ကိုဆရာတို့ကဘယ်လိုမျိုးချိတ်ဆက်ပြီးတော့အကူအညီပေးတဲ့အစီအစဉ်တွေလုပ်ထားလဲရှင
်ကျွန်တော်တို့အနေနဲ့ထိုက်ရိုက်ပေါ့နော်အဲ့ဒီဆေးကိုတိုင်းရလို့လို့မရတိုင်းရလို့လို့မရဆိုတော့ကျွန်တော်တို့ကကြတော့ဒီဟိုဒီအပြင်ဆရာဝန်နေဒီပေါ့နော်အစိုးရအဖွဲ့ဆရာဝန်မဟုတ်ဘောနော်အဲ့မှာကျွန်တော်တို့ဒီအဲ့ဒီဆေးရုံမှာပင်တိုင်းဆရာဝန်နေရှိတယ်ဒီဒီကျွန်တော်ဒီဟိုအစိုးရဆရာဝန်နေပေါ့နော်ပင်တိုင်းဆရာဝန်ရှိတယ်အဲ့ဒီဆရာဝန်တွေကျွန်တော်တို့ကလက်ဆက်ကြတယ်လက်ဆက်ပြီးတော့ဆရာကြီးအကူအညီတောင်းရတယ်ပေါ့နော်လူနာနေထားတော့ဒီလိုဒီလိုဖြစ်နေပြီပေါ့နော်ဖြစ်နေပြီးတော့ဆရာကြီးနဲ့ဆင်ဟုတ်ပြီဆရာကြီးနာမည်နဲ့ဖြစ်ဖြစ်ဆရာမကြီးနာမည်နဲ့ဖြစ်ဖြစ်ပေါ့နော်လွှဲလိုက်ပါလိုက်မယ်လိုက်လိုက်မယ်ဆိုရင်ဆေးအဲ့ရချင်းကျွန်တော်ပြောနေရင်ဆရာမကြီးဖြစ်ဖြစ်ဆရာကြီးဖြစ်ဖြစ်ပေါ့နော်ဈေးအောင်လမ်းပြောလိုက်တယ်ဒီလိုနာလာမယ်ဟိုပြင်ဆင်တော့ပါပြင်ဆင်ပြီးတော့ဟိုဒီကုသမှုဆောင်ရွက်မှုပေးလိုက်ပါပေါ့နော်အဲ့လိုပြောလိုက်ရင်လက်ကောလက်ခံပြီးတော့ဆောင်ရွက်ပေးတယ်အဲသူတိုက်ရိုက်သွားမယ်ဆိုရင်တော့စီပီမှာမဟုတ်တော့ဘူးပေါ့နော်အ
ဲ refer လုပ်တဲ့သဘောပေါ့
နေတယ် refer ဟိုကျွန်တော်က reference system နဲ့ networking နဲ့သွားနေတယ်ဆိုတော့လေကျွန်တော်တို့အဲ့လိုနေနေသွားမယ်ဆိုရင်တော့အဆင်ပြေတယ်လူနာနေတယ်ဒါမှမဟုတ်ဘလို့မှချိတ်ဆက်လို့မရတဲ့အချိန်တွေဆိုရင်ကျွန်တော်တို့ဒီ brighter အဖွဲ့ဒီထောင်ထားတဲ့စေကန်းလေးရှိရေပေါ့နော်အဲ့လိုဆိုရင်ဒီ emergency ဆိုအေးကိုခေါ်ပါအေးကိုခေါ်ပြီးခဏထိန်းထားမယ်ပေါ့နော်ထိန်းထားပြီးမှမိုးလင်းလောက်မှဒီတက်ဆိုင်ရာစေယုံလေးပြန်လွှဲလာရေပေါ့အပိုင်းနေရှိရေပေါ့နော်အဲ့လိုလေးချိတ်ဆက်လာတယ်နောက်ဆုံးလူနာကဒီတချို့ကြတော့အပိုင်းနေကြတော့ကျွန်တော်တမတော်စေစေယုံလွှဲလိုက်တဲ့အပိုင်းနေရှိရေပေါ့နော်အဲ့ဒီကြတော့လူနာရဲ့ decision ပေါ့နော်လူနာဆုံးဖြတ်ချက်လူနာကိုတော့အမီရေပေါ့နော်ကျွန်တော်တောင်ဆိုဘလို့မှမရအောင်တမတော်စေစေယုံလွှဲပေးမယ်လွှဲပေးမယ်လူနာသွားကျင်တာချို့လူနာသွားကျင်တယ်ချို့ကမသွားကျင်တဲ့အပိုင်းရှင်မသွားကျင်တဲ့အပိုင်းကြတော့ကျွန်တော်နောက်ဆုံးအဆင်ပြေအောင်လုပ်ရတဲ့အပိုင်းလေးရှိရေအဲ့ဒီကြတော့လေဒီကျွန်တော်ချိတ်ဆက်ပြီးတော့လူနာအဆင်ပြေအောင်ဆောင်ရွက်လိုက်တာလေးရရှိပါတယ်ဟုတ
်ဟုတ်ခုနကအဲဆောစောဒေါက်တာဂျော်မင်းထွန်းပြောတဲ့ထဲမှာဒီဆရာကြီးတွေဆရာမကြီးတွေပေါ့လေဆိုတာကဒါအထုကုဆရာဝန်ကြီးတွေကိုပြောတယ်လို့နားလည်ပါတယ်ဆိုတော့အဲ့လိုမျိုးဆရာတို့နဲ့ချိတ်ဆက်ပြီးတော့ဒီလိုလူနာတွေကိုကူညီဆောင်ရွက်ပေးနေတဲ့အထုကုဆရာဝန်တွေဆရာဝန်ကြီးတွေဆရာဝန်မကြီးတွေရောအများကြီးရှိလားရှင
်ပြောမယ်ဆိုရင်တော့ရှိပါတယ်မှာဟိုဟိုဒီကျွန်တော်တို့ပြောမယ်ဆိုဒီ CDM ပေါ့နော်ကျွန်တော်လည်းရှိဒီလှုပ်ဆောင်နေတယ်ပေါ့နော်ဒီဆရာကြီးဆရာမကြီးတွေပေါ့နော်အဲရှိပါတယ်ဒါပေမဲ့အဲဒီကျွန်တော်တို့ကလည်းဒီဆရာမကြီးဆရာကြီးတို့လည်းတစ်ဖက်တစ်လမ်းကနေ supporting အနေနဲ့ကျွန်တော်တို့ကနေဝိုင်းဝန်းကူညီပြီးတော့အဲပံ့ပိုးပေးတဲ့အနေနဲ့လည်းလှူဆောင်နေတယ်လူနာတွေတစ်ဖက်တစ်လမ်းကနေလည်းကျွန်တော်တို့ဒီဟိုအပြင်ဆရာဝန်တွေအနေနဲ့ပေါ့နော်အဲဒီကျန်းမာရေးဆောက်ရှောက်မှုအနေနဲ့တစ်ဖက်တစ်လမ်းကနေလည်းကျွန်တော်တို့ကူညီပံ့ပိုးနေတယ်ပေါ့နော်အဓိကဒီလူနာတွေရောအဓိကမနစ်နာအောင်ပေါ့နော်ကျွန်တော်ဆေးရုံအဲကျွန်တော်လူရှိရောဒီဆေးရုံတွေပိတ်ထားတဲ့ပုံမှာလူနာတွေအတွက်လည်းကျွန်တော်တို့နောက်ဆုံးအသက်ဆုံးရှုံးပေါ့နော်ဘူးနဲအောင်သက်ဆုံးရှုံးမဆုံးရှုံးရအောင်ပေါ့နော်အဓိကကျွန်တော်တို့အသက်နိုင်ဆုံးအကောင်းဆုံးပေါ့နော်ဒီကျွန်တော်တို့ဆိုဒီကြားကန်အနေနဲ့ကျွန်တော်ဆောင်ရွက်ပေးတယ်ပေါ့နော်လူနာရဲ့အတွက်ကိုအဓိကကျွန်တော်တို့ကြည့်ရှုပြီးတော့ပေါ့နော်ဟုတ
်ဟုတ်အဲ့ဆရာပြောသလိုပေါ့လေအဲ့လိုဒီလူနာတွေဟိုအကူသားမှုလိုနေတဲ့လူနာတွေကိုကူညီနိုင်ဖို့အတွက်ဆရာတို့ကလှုပ်ပေးနေတယ်ဆိုတော့ဒီဂျန်ကုန်တမျိုးလုံးအတိုင်းအတာနဲ့ပြောမယ်ဆိုရင်ရောဒီလိုအပ်တဲ့လူနာနဲ့အခုဆောင်ရှားမှုပေးနေတဲ့အင်အားမျှတယ်လို့ရောဆရာတို့ပြောလို့ရလားရှင်
အဲ့ဒီဦးနေထားတော့အဆင်ပြေနေသေးတယ်အဆင်ပြေနေသေးတယ်ဆိုတော့အခုအချိန်နေထိတော့ကျွန်တော်တို့ရရတော့လူနာတွေကိုတော့ရရတော့ဘယ်လိုလိုပေါ့နော်ကျွန်တော်တို့ဒီအစွမ်းကုန်ဒီကျွန်တော်လူလက်ရှိကျွန်တော်ဒီလူအင်အားနဲ့ပေါ့နော်ဆရာဝန်အင်အားဒီကျွန်တော် brighter အဖွဲ့အစည်းအင်အားဒီ illusion အင်အားနဲ့ကျွန်တော်တို့အဲရောက်အောင်ပေါ့နော်ဒီ brand နေတယ်အကုန်လုံးချိတ်ဆက်လာကျွန်တော် networking နဲ့အခုသွားနေတယ်ပေါ့နော်အခုအချိန်နေက networking အားလုံးကျွန်တော်တို့ဒီလူလူအစီစီလုံးနဲ့ဆရာဝန်တော်တော်များများစီစီလုံးနဲ့သွားပြီးတော့ကျွန်တော်တို့တင်းဝတ်တခုလို့ဖွင့်ထားတဲ့အပေါ်မှာအဲအခုအချိန်ကြီးတော့အဆင်ပြေနေသေးတယ်ပေါ့နော်လှုပ်ဆောင်နေတဲ့အပိုင်းမှာဟုတ
်ဟုတ်ဒီလိုမျိုး CDM ကာလကြီးမှာပေါ့နော်ဟိုလူနာတွေအနေနဲ့ကြက်မိုက်ဆောင်ဆောင်မှုလိုအပ်လာတယ်ဆိုလို့ရှိရင်ဘာလုပ်သင့်တယ်ဆိုတာဆရာအနေနဲ့ဘယ်လိုမျိုးပြောနိုင်လဲရှင့
် တခုခုပေါ့နော်ဒီနာမကျန်းမှာပဲဖြစ်ဖြစ်အဲဒီကျွန်တော်တို့ဒီယောဂဟိုတခုပေါ့နော် severe ဒီဟိုဒစီပေါ့နော်တခုခုယောဂတခုဆိုးဆိုးဝါးဝါဖြစ်ဖြစ်အဲပြီးတော့ဒီ trauma ပေါ့နော် trauma မှာတော့မှဒီ major minor trauma ပဲဖြစ်ဖြစ်ပေါ့နော်ရခိုင်ရင်ကျွန်တော်တို့ဒီမြို့နယ်ရက်ွက်တွေမှာကျွန်တော် ambulance service တွေရှိတယ် ambulance service တွေဟိုချက်ချင်းချိတ်ဆက်ဒီလိုအန်ဂျူနဆာဗစ်ရောအကူညီတော့အန်ဂျူနဆာဗစ်ကလည်းချက်ချင်းပြောတာချက်ချင်းကူညီပေးတယ်ဟိုဒီကာလမှာအကုန်လုံးကကူညီချင်တာလေးပဲကိုကလေကူညီချင်တာလေးကအကုန်လုံးကဟိုထိထိကျကျကူညီပေးတယ်ကူညီမယ်ဆိုတော့အပေါ်ရန်ကူညီပေးမှာမဟုတ်တော့အင်တီးတွားပြီးတော့ကူညီပေးတယ်ကူညီပြီးတော့ဟိုတော့အန်ဂျူနကလည်းတော့ဥပမာလူနာပေါ်မူတည်လူနာအချင်းနေပေါ်ယောဂချင်းပေါ်မူတည်ပြီးတော့ပေါ့နော်ဥပမာမွေးလူနာလားခွဲစိတ်ပိုးလူနာလားမိုင်းနာမိချာပြန်တို့ရောနေတို့အရောင်းနဲ့ခွဲလိုက်တယ်ပြီးတော့ဘယ်သွားမယ်ဘယ်ပို့ရမယ်ဆိုတော့တို့ကဝေးရှိတယ်ဝေးရှိတယ်အဲ့မှာတို့သက်ဆိုင်ရာလူတာတွေမနစ်နာအောင်ဘောနော်အတက်နိုင်ဆုံးတက်ဆိုင်ရာကိုစန်တာတွေကိုလွှဲပြီးတော့ပို့ဆောင်ပေးမယ်ဘောနော်အဲ့ဒါလေးကျွန်တော် information ပေးခြင်းပါတယ
်ဟုတ်ဆိုနောက်ဆုံးပေးခြင်းတာကဘောနော်အခုလက်ရှိဒီဆရာနာရှင်စန့်ကျင်တဲ့ CDM နှုတ်ရှားမှုမှာဆရာဝင်နေဆေးဝင်တန်းနေပေါ့လေပါဝင်နေတဲ့အတွက်ကြောင့်မလို့ပြည်သူ့ကျန်းမာရေးစောင့်ရှောက်မှုဘိုင်းမှာထိခိုက်တယ်လို့ရောဆရာအနေနဲ့မြင်လားရှင
်ဟုတ်အဲပြည်သူ့ကျန်းမာရေးဆောက်ရှောက်မှုဘိုင်းမှာကြတော့အဓိကဒီကလေးပေါ့နော်ကလေးတွေမှာဆိုရင်ကလေးကောက်ဆီအထိုးတာတိုက်တာပေါ့နော်ပြီးတော့နောက်တခြားဒီဒီလန်တာဘိုင်းဆိုင်ရာမှာပြည်သူ့ကျန်းမာရေးဘိုင်းပေါ့နော်အဲအဲ့ဒီဘိုင်းမှာတော့နည်းနည်းလေးတော့ဟို weak ဖြစ်ကောင်းဖြစ်နိုင်တယ်ပြောကောင်းပြဘာလို့အခုအဲ့ကြတော့ကျွန်တော်တို့ကလေးကြတော့များသောအားဖြင့်ကျွန်တော်တို့ဒီနည်းနည်းလေးအဲနည်းနည်းအားနည်းတဲ့ပုံစံမျိုးလေးနည်းနည်းလေးတွေ့ရှိနိုင်တယ်ပေါ့နော်လူကြီးကြတော့အဆင်ပြေတယ်ကလေးကြတော့ကျွန်တော်တို့နောက်ဆုံးဒီဒီတော့ကလေးစေးုံပေါ့နော် private ကလေးစေးုံတွေကိုလည်းကျွန်တော်တို့ဒီဒီဘက်ကိုပြန်လွှဲရတယ်ကလေးစေးုံတို့ချိတ်ဆက်လာရင်ကလေးစေးုံသွားပြီးဥပမာအခုဆိုရင်ခွေကိုက်တဲ့လူနာတွေတွေ့ရခွေခွေယူကခေါ်စိထိုးဖို့အခက်ရှိတယ်နောက်ဆုံးအဲနောက်ဆုံးဈေးမြအနေနဲ့ပေါ့နော် private စေးုံစေးခန်းတွေသွားသွားပြီးတော့ဒီကျွန်တော်တို့ကနေလည်းစင်ပြောပေးတဲ့အပိုင်းတွေလည်းရှိတယ်ပေါ့နော်လူနာမတက်နိုင်ဘူးပေါ့နော်လူနာတက်နိုင်တယ်ပေါ့နော်အဲ့လိုဆိုရင်တချို့လူနာတက်နိုင်တယ်ဆိုရင်အဲဒီ full code ဒီ cost ပေါ့နော်တစ်ခါလေအပြည့်အဲ percent quantity ပေးသွားပေါ့နော်သူကြောင့်မတက်နိုင်လို့ဈေးမြပေါ့နော် half ဖြစ်ဖြစ်အဲ80ရာခိုင်နှုန်းဖြစ်ဖြစ်ပေါ့နော်အဲ့လိုလေးတော့ပြီးသွားတာရှိရအဲ့လိုအဓိကဒီပြည်သူ့ကျန်းမာရေးနေဆိုရင်ကျွန်တော်တို့နဲ့ချိတ်ဆက်တဲ့အပိုင်းလေးဆိုရင်ရအောင်စွမ်းကုန်ပေါ့နော်အဲဒီလူနာတွေအတွက်ကိုအဲဟိုအကောင်းဆုံးပေါ့နော်ကျွန်တော်မျိုးနယ်ကျန်းမာ TMO ကနေသိင်းပေါ့နော်ကျွန်တော်တို့မေးပြီးတော့အမရေးဒီလူနာဒါသာတာဖြစ်တယ်အဲပြီးအဲ့ဒါနောက်ဆုံးအကောင်းဆုံးစီစဉ်ပေးလိုက်တယ်ပေါ့နော်အဲ့လိုချိတ်ဆက်ပြီးတော့အကောင်းဆုံးစီစဉ်ပေးပြီးတော့ကျွန်တော်တို့ဒီအဓိကကလေးလူနာတွေပါပဲမေးကုန်းမေးတဲ့မေးကုန်းကကလေးကောင်ကိုသိထိုးခြင်းနဲ့ဘယ်နည်းထိုးလို့ရမလဲပြီးအိမ်ကောင်ကိုသိထိုးခြင်းနဲ့ဘယ်နည်းထိုးလို့ရမလဲပေါ့နော်အဲ့လိုလေးရှိတယ်ပြီးတော့ TVC ထိုးခြင်းနဲ့ဘယ်နည်းထိုးလို့ရမလဲ TVC ထိုးတဲ့အပိုင်းမှာဆိုရင်လည်းကျွန်တော်တို့အဲဒီဒီကျွန်တော်တို့ဟိုပါပေါ့နော်ဒီ NGO ဖွဲ့ရတော့ TV ဈေးထိုးလို့ရတဲ့စင်တာလေးရှိတယ်အဲ့မှာဆိုနှစ်ပိုင်းရှိတယ်ဒီဈေးရမ TV ဥစ္စာရှိတယ်အေးဒီတော့ကတ်1ကတ်2ပေါ့နော် TV ဟိုကူတာတဲ့စင်တာရှိတယ်နှစ်ခုရှိတယ်အဲ့နှစ်ခုဆိုလည်းကျွန်တော်တို့အဲနောက်ဆုံးဒီသူတို့ဒီ bright up အဖွဲ့အစည်းဖွင့်လာတဲ့စေကန်းတွေမှာပြန်ထိုင်နေထိုင်ပြီးတော့ TV ဒူနာတွေကိုပြန်ပြီးချိတ်ဆက်ပြီးတော့ TVC ထုတ်လို့ရအောင်ရအောင်အဓိကကြောက်တာ TV ဒူနာတွေပဲ TVC ပြတ်သွားရင်ဟိုအစားနေဖြစ်သွားမယ်စေရင်မှာဘက်ကိုပြောင်းသွားမယ်ပေါ့နော်အဲ့လိုဖြစ်မှာဆို TVC ကိုလည်းရအောင်ကျွန်တော်တို့ carry လုပ်ပြီးတော့စီစဉ်ပြီးတော့ဟိုလာလုပ်ပေးတယ်ဒူနာဟို TVC ဟိုစေထုတ်ပေးတဲ့ဌာနရတဲ့ချိတ်ဆက်ပြီးတော့ပေါ့နော်သူတို့ပဲအဲ့လိုလေးလုပ်တာချိုးဒူနာတောက်တော့ဆက်လူနာစေထုတ်လို့မရတော့ဒီဟိုထုတ်လို့မရအခက်တွေဖြစ်နေအဲ့ကြတော့စီထုတ်လို့ရမယ်အပိုင်းလေးကိုရောင်းအောင်စီစဉ်ပြီးတော့စောင့်ရပေးတယ်ပေါ့နော်အဲ့လိုလေးလုပ်ထားတယ်ခလီလူနာကြောင့်တက်နိုင်ဆုံးခလီစီုံနဲ့ချိတ်ဆက်ပေးတယ်ပေါ့နော်အဲ့လိုလေးကျွန်တော်တို့မနစ်နောင်ပြီးသူတွေတော့မနစ်နောင်လဲစောင့်ရမှုအပိုင်းလေးလည်းလုပ်ဆောင်နေပါတယ်အတန်းနဲ့ဆိုဘာပဲဖြစ်ဖြစ်ကျမအောင်နေကောင်းအောင်နေပါဒီကာလမှာဟုတ
်ကျေးဇူးအများကြီးတင်ပါတယ်ရှင်ဒေါက်တာကျော်မင်းထောင်အခုလိုမျိုးချိတ်ပေးပြီးတော့ရှိတယ်အတွက
်မင်္ဂလာပါစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်2020ရွေးကောက်ပွဲမဲမတမမှုရှိတယ်ဆိုတာကိုတတ်သိပြနိုင်မလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဦးစီတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင်။
ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဦးဆောင်တဲ့တပ်မတော်အနေနဲ့February 1ရက်နေ့မနေ့ပိုင်းမှာနိုင်ငံတော်သမ္မတနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒုံဆန်းစုကြည်အပါအဝင်လူပေါင်းများစွာကိုဖမ်းဆီးတိုင်းပြည်အာဏာရယူခဲ့တဲ့အဓိကအကြောင်းရင်းဟာမဲမသမားမှုဖြစ်နိုင်တဲ့စည်ရင်းကိစ္စဖြေရှင်းမပေးလို့ဆိုထားပါတယ်။အာရယူပြီးတိုင်းပြည်ကိုပြောတဲ့မိခွန်းနဲ့သူ့ရဲ့လမ်းပြမြေပုံမှာလဲပထမဦးဆုံးလုံးမှာကမဲမသမားမှုတွေဖော်ထုတ်မယ်။တွေ့ရင်တာဝန်ရှိသူတွေကိုအရေးယူမယ်လို့ဆိုထားပြီးသူ့ရဲ့နောက်ဆုံးအလုပ်ဟာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲလုပ်ပြီးအနိုင်ရနိုင်ငံရေးပါတီကိုတာဝန်လွှဲပြောင်းပေးမယ်လို့ဆိုထားပါတယ်။ဒါကြောင့်လည်းသက်တမ်းရှိနေစေပြည်တော်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌအပါအဝင်ရွေးကောက်ပွဲတာဝန်ရှိသူတွေကိုဖမ်းဆီးကော်မရှင်အသစ်တစ်ခုကိုလည်းဖွဲ့စည်းပေးခဲ့ပြီဖြစ်ပါတယ်။ကော်မရှင်ကလည်းသူတို့တာဝန်ယူခြင်းကစ မဲစင်းကိစ္စပြန်စစ်ဆေးနေပြီးတချို့အချက်လက်တွေကိုထုတ်ပြန်ပေးနေတာလဲတွေ့ကြရပါတယ်။အရင်စစ်အာဏာရှင်တွေကကျင်းပပေးခဲ့တဲ့2010အထွေထွေရွေးကောက်ပွဲကြီးမှာလူကျင်တဲ့ရလထွက်ပေါ်လာအောင်ဆောင်ရွက်ပေးခဲ့တဲ့အဲ့ဒီအချိန်ကပြည်တော်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဖြစ်ခဲ့ပြီးအခုအချိန်မှာလဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကခန့်အပ်တဲ့ကော်မရှင်ဥက္ကဋ္ဌအငိမ့်စားဗိုလ်ချုပ်ဦးသိန်းစိုးအနေနဲ့2010ရွေးကောက်ပွဲမှာတကယ်ပဲမဲမသမာမှုတွေရှိခဲ့တယ်ဆိုတာကိုတသက်ပြနိုင်မလားဆိုတဲ့ကိစ္စကတော့စိတ်ဝင်စားစရာပ
ါဦးသိန်းစိုးဦးဆောင်တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်တာဝန်ဆယူပြီးတဲ့နောက်ပြည်ထောင်စုအဆင့်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလာသိန်းနဲ့အဖွဲ့ဝင်တွေကဖမ်းထားရုံတည်းမကအောက်ခြေမြို့နယ်အဆင့်ကော်မရှင်ဥက္ကဋ္ဌတွေကိုပါအစုလိုက်ပြုံးလိုက်ဖမ်းဆီးထိန်းသိမ်းထားခဲ့တာဒီကနေ့ဆိုရင်တလနီးပါးရှိနေပါပြီဦးသိန်းစိုးကော်မရှင်ကပထမဦးဆုံးထုတ်ပြန်ပေးလိုက်တဲ့ရွေးကောက်ပွဲဆိုင်ရာအချက်အလက်တွေကတော့မြို့နယ်အလိုက်ကော်မရှင်ကထုတ်ပြန်တဲ့မဲစင်းနဲ့လဝကမှာရှိတဲ့စည်ရင်နှိုင်းရှင်ချက်ဇယားတွေပါဖေဖော်ဝါရီလ16ရက်နေ့ကစပြီးထုတ်ပြန်တဲ့အဲ့ဒီဇယားတွေထဲမှာနိုင်ငံသားစီစီရေးကတ်မပါပဲမဲစင်းမှာပါဝင်နေတဲ့သူတွေရဲ့စည်ရင်စီစီရေးကတ်တစ်ခုတည်းနဲ့မဲစင်းမှာနှစ်ကြိမ်ပါသူ၃ကြိမ်အထက်ပါသူဆိုပြီးဖော်ပြထားတာတွေ့ရပါတယ်။အရေးကြီးတာကတော့အဲ့ဒီထုတ်ပြန်ပေးလိုက်တဲ့စင်းတွေဟာမဲမတမာမှုဖြစ်စေနိုင်သောမဲစင်းတွေဖြစ်နေမနေပါ။တကယ်တော့လဝကကပြုစုထားတဲ့လူဦးရေစင်းဆိုတာ update ဖြစ်မနေပါဘူး။ပြောင်းရွှေ့သွားသူတွေကိုပုံမှန်ပယ်ဖျက်လို့မရှိသလိုအဲ့ဒီမြို့နယ်ထဲဝင်လာအခြေစိုက်သူတွေကိုလည်းပုံမှန်ဖြည့်သွင်းခြင်းမရှိပါဘူး။ဒါအပြင်အိမ်ငှားရဲနေထိုင်သူတွေရွှေပြောင်းအလုပ်လုပ်သူတွေအစားရှိသဖြင့်ကိုလည်းပုံမှန်ဖြစ်တင်းလေးရှိတာမဟုတ်တဲ့အတွက်မြေပြင်မှာတကယ်မမှန်ကန်ပါဘူး။ဒါကြောင့်လဲဥလာသိန်းဦးဆောင်တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာအခြေခံမဲစင်းပြုစုရာမှာလဝကစင်းတစ်ခုတည်းကိုအခြေခံထားတာမဟုတ်ဘူးဆိုပြီးတရားဝင်တိုင်းသိပြည်သိပြောထားခဲ့တာမို့ဒါဟာလျှို့ဝှက်ချက်မဟုတ်ခဲ့ပါဘူး
။ဒါအပြင်မဲစင်းထဲမှာနိုင်ငံသားစီစီကတ်မပါသူတွေကိုထည့်သွင်းထားတာကလည်းထူးဆန်းတာတော့မဟုတ်ပါဘူး။ရွေးကောက်ပွဲဥပဒေဤဥပဒေထဲမှာနိုင်ငံသားစီစီရေးကပျောက်ဆုံးနေသူတွေမလုပ်ရသေးသူတွေကိုလည်းနိုင်ငံသားအခွင့်အရေးမဆုံးရှုံးစေဖို့သက်ဆိုင်ရာထောက်ခံချက်တွေရှိရင်မဲပေးခွင့်ရှိရမယ်ဆိုတဲ့အချက်ပါဝင်နေပြီးအဲ့ဒါဟာလည်းဥပဒေနဲ့အညီဖြစ်နေတာကြောင့်မဲမတမာမှုဖြစ်စေနိုင်သောဆိုတဲ့အထက်အကျုံးဝင်မှာမဟုတ်ပါဘူးပတ်ဝန်းကျင်နံပါတ်တစ်ခုတည်းနှစ်နေရာအထက်ပါနေတာတွေကလည်းအထူးဆန်းကြီးတော့မဟုတ်ပါဘူးပထမအကြိမ်မဲစင်းထုတ်ပြန်ရမှာကွန်ပျူတာစာစီဆိုင်ရဲ့ပြဿနာတွေကြောင့်အဲ့လိုမှတ်ပုံတွေထပ်နေတာတွေဖခင်နေရာမှာလူတယောက်တည်းရဲ့နာမည်အချင်းချင်းပါနေတာတွေတွေ့ခဲ့ရပြီလဲဖြစ်ပါတယ်။အဲ့ဒါကြောင့်လဲမဲစင်းပြင်ဆင်မှုတွေလုပ်ခဲ့ရတာမျိုးပါ။အဲ့လိုစည်ရင်မျိုးကိုမဲမသမာမှုဖြစ်စေနိုင်သောစည်ရင်တွေထည့်လို့ရခြင်းရမှာဖြစ်ပေမဲ့မဲမသမာမှုလို့ဆွတ်ဆွဲဖို့ဆိုရင်တော့နောက်ထပ်ခိုင်လုံတဲ့အချက်လက်အထောက်အထားအသေးချာရှာရပါဦးမယ်။ပြောရရင်ဦးသိန်းစိုးကော်မရှင်ကအခုထုတ်ပြန်ထားတဲ့မြို့နယ်တချို့ရဲ့မဲစင်းနဲ့လာဝကစည်ရင်မတူညီမှုဟာမဲမတမာမှုရှိခဲ့တဲ့ဆိုသည့်အထိဆွတ်ဆွဲနိုင်မှုအဝေးကြီးလိုပါသေးတယ
်။ဦးသိန်းစိုးကော်မရှင်ကဖေဖော်ဝါရီလ23ရက်နေ့မှာနောက်ထပ်ထုတ်ပြန်တဲ့စင်းကတော့မဲလက်မှတ်ရိုက်နှိပ်မှုပါ။တကယ်တော့အဲ့ဒီစင်းဟာဦးလာသိန်းကော်မရှင်ကတိုင်းသိပြည်သည့်ထုတ်ပြန်ထားပြီးဖြစ်တယ်လို့လျှို့ဝှက်ထားတာမျိုးလည်းမရှိပါဘူး။လက်ရှိထုတ်ပြန်တဲ့စင်းကမဲစာရွက်တွေကိုနေ့လိုက်ထုတ်ယူခဲ့တာမျိုးပဲပုံပြီးပါတာပါ။ဒီနေရာမှာအများပြည်သူထင်အောင်ထင်မှားဖြစ်စေနိုင်တာတခုတော့ပါပါတယ်။အဲ့ဒါကတော့ပြည်သူလွတ်တော်အမျိုးသားလွတ်တော်နဲ့တိုင်းနယ်ပြည်နယ်လွတ်တော်တွေအတွက်လွတ်တော်တခုမှပြန်မြမဲပေးပိုင်ခွင့်ရှိသူစီးရင်38တန်းဝန်းကျင်ရှိပေမဲ့မဲလက်မှတ်တွေရိုက်ထုတ်ဝေငှရမှာတော့တစ်မျိုးစီအတွက်ပြန်မြ43တန်းကနေ44တန်းကျော်ရှိနေတာပါ။ဘာကြောင့်အဲ့လိုဖြစ်ရသလဲဆိုတဲ့အကြောင်းရင်းဟာကော်မရှင်အစစ်အစစ်အနေနဲ့သက်ဆိုင်ရာမဲဆန္ဒနေမြေမဲယုံတွေစီမဲလက်မှတ်ဝေငှရမှာမဲပေးပိုင်ခွင့်ရှိသူစီးရင်အတိုင်းတိတိကျကျဝေငှဖို့မဖြစ်နိုင်လို့ပါမဲလက်မှတ်တွေကို2010ရွေးကောက်ပွဲမှာရော2015ရွေးကောက်ပွဲမှာပါဒီအတိုင်းရိုက်နှိပ်ခဲ့ဒီအတိုင်းဖြန့်ဝေခဲ့တာကြီးပါဒါကြောင့်အခုလိုမဲစာရွက်ရိုက်နှိပ်ဖြန့်ချီမှုကလည်းတက်မတော်ဘက်ကငကိုဆွဆွဲထားသလိုမဲမတမာမှုဖြစ်စေနိုင်သောအထောက်အထားတွေဟုတ်မနေတာကိုလည်းတွေ့နိုင်ကြပါတယ်။အခုနောက်ပိုင်းအသစ်ခန့်အပ်လိုက်တဲ့ကော်မရှင်ကနေ့စဉ်ထုတ်ပြန်နေတာတွေကတော့မြို့နယ်အစင်းကမဲလက်မှတ်ကွာခြားချက်အစင်းတွေပါ။တကယ်တော့မဲပေးတဲ့ကိစ္စမှန်မှန်စစ်ဆေးခြင်းရင်အလွန်လွယ်ပါတယ်။ကြိုက်နှစ်သက်ရာမဲယုံတချို့ကိုရွေးချယ်အဲ့ဒီမဲယုံမှာတာဝန်ယူခဲ့သူတွေတက်တဲ့အဖြစ်လက်မှတ်ရေးထိုးခဲ့ကြတဲ့အမတ်လောင်းကိုစလေတွေစောင့်ကြည့်တဲ့ပြည်သူတွေကိုဖိတ်ခေါ်ပြီးမဲလက်မဲ့အလုံးဖွင့်ဖောက်စစ်စေးတိုက်ဆိုင်စစ်စေးတာနဲ့အလွယ်တကူအပြေပေါ်နိုင်တာဖြစ်ပါတယ်။ဒါပေမဲ့ကော်မရှင်ဟာအဲ့လိုမလုပ်ပဲ မတမာမှုလို့မပြောနိုင်တဲ့အခြားအချက်လက်တွေကိုပဲစစ်ဆေးနေ့စဉ်ထုတ်ပြန်နေတာတွေ့မြင်ကြရပါတယ်
။ဘယ်လိုပဲဖြစ်ဖြစ်ဗိုလ်ချုပ်မူကြီးမေအောင်လှိုင်ကတော့2020ရွေးကောက်ပွဲမှာမဲမတမာမှုဖြစ်စေနိုင်သောမဲစင်းရင်ပြဿနာဖြေရှင်းမပေးလို့ဆိုပြီးနိုင်ငံတော်သမ္မတနဲ့လူများစွာကိုဖမ်းဆီးပြီးအာဏာရယူအုပ်ချုပ်နေပါပြီ။ဒီအတွက်အာဏာရယူအုပ်ချုပ်ခဲ့တာမဲမတမာမှုကြောင့်တနီ2020ရွေးကောက်ပွဲမှာ NLD ပါတီအနိုင်ရတာဟာမှန်ကန်မှုမရှိတကယ်အနိုင်ရတာဟာအခြားပါတီတစ်ခုခုဖြစ်တယ်ဆိုတာကိုတည်တည်ပြဖို့တာဝန်ရှိနေပါသေးတယ်။အဲ့လိုတည်တည်ပြနိုင်ခြင်းမရှိခဲ့ဘူးဆိုရင်တော့နိုင်ငံတော်သမ္မတနဲ့နိုင်ငံခေါင်းဆောင်တွေကိုဖမ်းဆီးအရေးပေါ်အခြေအနေကြီးညာအာဏာရယူအုပ်ချုပ်ခဲ့တဲ့အကြောင်းရင်းဟာမဲဆင်းပြဿနာကြောင့်မဟုတ်ပဲအာဏာကိုလိုချင်လို့အာဏာသိမ်းခဲ့ရတာလို့ပဲမှတ်တမ်းတင်ကြရမှာဖြစ်ပါကြောင်းသိပြလိုက်ရပါတယ်။
ရှိလာတဲ့နေရည်များဖြစ်ပါတယ်သောရရှင်များရှင်။ဒါမဲ့သောရရှင်တွေအားလုံးမင်္ဂလာပေါင်းတဲ့ပြည့်စုံနေကောင်းကျန်းမာပါစေ။ဘေးပြာဝေးကွာအန္တရာယ်ကင်းကြပါစေလို့ပထမဆုံးဆုတောင်းပေးကြပါတယ်ရှင်။ VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်ရှင်။နောက်ပိုင်းမှာတော့မြမတေးချစ်သောရရှင်တွေအတွက်မေတ္တာတွေလက်ဆောင်တခြင်းလေးတို့နဲ့ဖြော့ပြပေးဦးမှာဖြစ်ပါရဲ့နော်။အခုပထမဦးဆုံးတော့မေတ္တာပြင်းနဲ့ရေးလာတဲ့သောရရှင်တယောက်ရဲ့စာလေးနဲ့စာချင်ပါတယ်။ Messenger မှာရေးပို့လာတဲ့သောရရှင်ဝင်းနိုင်မှာ
ပြည်သူတွေအတွက်ရမ်းစိတ်ပူနေမိပါတယ်။အကုန်မများရောဘလို့အခြေအနေရှိပါလဲပြောပြပေးကြပါခင်ဗျာ။စစ်တပ်လည်းကြမ်းမာစွာနဲ့နောက်ပြည်သူတွေကိုမပစ်ပါနဲ့ဟောဗျာ
။သောရရှင်ဝင်းနိုင်ပန်ချာလာပါတယ်။မင်းထက်အောင်ဆိုတဲ့သောရရှင်ကတော့အချင်းနဲ့တပြင်းညီထုတ်လွှင့်ပေးနေတဲ့ video ကိုအထူးကျေးဇူးတင်ပါတယ်တဲ့သောရရှင် Ballet Cancer ကအချင်းနဲ့တပြင်းညီအခုလက်ရှိမြန်မာတရင်တွေကိုတင်ဆက်ပေးနေတဲ့ video ကိုအများကြီးကျေးဇူးတင်ပါတယ်တဲ့ဖိုးလားပြည့်ဆိုတဲ့သောရရှင်ကတော့မင်္ဂလာပါ video အားပေးနေပါတယ်ဒီချက်မကအောင်မြင်ပါစေပြည်သူများဒုက္ခရောက်နေပါတယ် video ရဲ့တရင်တွေကိုစောင့်မျှော်နားဆင်နေရပါတယ်တဲ့ခုဖြစ်နေတဲ့မြန်မာနိုင်ငံကဆန္ဒပြလူလူကိုအာဏာပိုင်တွေစစ်တပ်နဲ့ရဲတွေဘက်ကနေပြီးတော့တနတ်နဲ့ပါအကြမ်းဖက်ပြီးတော့ပြစ်ခတ်နှိမ်နှင်းဖြိုခွဲနေတာအတွက်ရေးလာတဲ့သောရရှင်ရဲ့စာရီမှာတော့ဒီအထူးဝမ်းနည်းပါတယ်ဆိုတဲ့အသံတွေအကူအညီတောင်းခံတဲ့အသံတွေဒီလိုစာမျိုးတွေပဲဖတ်ရကြားရပါတယ်ရှင်ဒီမှာသောရရှင်လွင်မိုးကျော်ကအရန်ဝမ်းနည်းပါတယ်လူစစ်စစ်တွေအသွေးသားတွေနာကျင်နေကြပါပြီတဲ့ဥစိန်ဝင်းဆိုတဲ့သောရရှင်ကတော့ဓမ္မနဲ့အဓမ္မဆိုတာအမှန်တရားကအရှုံးမရှိဘူးဆိုတာမသိမချင်းမှတ်ထားလိုက်ပါတဲ့ဒီမှာမြန်မာနိုင်ငံကအရေးနိုင်ငံတကာရဲ့ပြောဆိုပါဝင်မှုတွေနဲ့ပတ်သက်လို့အစပိုင်းမှာဝမ်းသာအရာအကူတကြီးဖြစ်ပုံတွေ့ရတဲ့မြန်မာလူထုနောက်ပိုင်းမှာတော့စိတ်ပြည့်အားလျှော့လာကြတာကိုသောရရှင်ကြီးရေးထားတဲ့စာရိတ်ကနေတွေ့နိုင်ပါတယ်နော် Sky ဆိုတဲ့သောရရှင်က UN US ကအလကားဘာမှတုံ့စားလို့မရအောင်မြန်မာပြည်သူတွေဒီလောက်ဒုက္ခရောက်နေတာဘာမှမကူညီနိုင်တာမြန်မာစစ်တပ်ကိုကြောက်လို့နေတာဆိုရင်လည်းမြန်မာပြည်သူတွေတေးပေးလိုက်ပါတော့မယ်တဲ့။ဘာမှတုံ့ဆာမရတဲ့ UN US ကျေးဇူးတင်ပါတယ်ဆိုပြီးတော့ခက်ရွရွစိတ်ဆိုးပြီးတော့ရေးလာပါတယ်။နောက်ထပ်သောရရှင်တယောက်ကလည်း UN ဆိုတာနာမည်ပဲရှိတာဘာမှတုံ့ဆာလို့မရပါဘူး။တောင်းဆိုမယ်အရေးယူမယ်ပိတ်ဆို့မယ်စာရွက်ပေါ်မှာပဲလုပ်တယ်။တကားဖွင့်လဲဒီဆုံးဖြတ်ချက်တကားပိတ်လဲဘာမှမထူးခြား။အဲ့တော့ UN ရေးတဲ့နောက်နောက်အချိန်ကုန်လူပန်းတယ်ဘာအစည်းအဝေးမှလည်းလုံနေပါနဲ့တော့တဲ့။ဒီသောရရှင်လည်းစိတ်ပြတ်တဲ့ပုံပါပဲ။နောက်ထပ်သောရရှင်တယောက်ကတော့
VOE သတင်းမီဒီယာကအခုချိန်မှာအမှန်ကန်ဆုံးသတင်းဌာနလို့ကျွန်တော်ယုံကြည်ပါရဲ့ဗျာ။ဒါကြောင့်လည်းနေရိုင်းနားထောင်ပြစ်ပါရဲ။ကုလသမဂ္ဂကဘယ်အချိန်မှပြည်သူတွေစိတ်ကြည်နှံ့မှုရှိလောက်တဲ့ပြစ်ဒဏ်မျိုးကိုစစ်ကောင်းဆောင်တွေပေါ်ချမှတ်မလဲဗျာ။စိတ်ကြည်နှံ့မှုရှိလောက်တဲ့ပြစ်ဒဏ်မျိုးကိုပြောတာပါ
။ဒီသောရရှင်ကဒီအရေးယူတဲ့အခါမှာထိမှတ်လောက်တဲ့ပြစ်ဒဏ်မျိုးချပါဆိုပြီးတော့ရေးလာတာဖြစ်ပါရဲ့။နောက်ထပ်သောရရှင်တယောက်ကတော့စီသူဆိုတဲ့သောရရှင်မှာသူဒီရေယူပိတ်ဆို့မှုတွေနဲ့ပတ်သက်ပြီးတော့ပြောလာတာကတော့
ဘူယိုရေခင်ဗျာအာနာသိန်းစစ်ကောင်စီကြာရှုံးနေစေချင်ပါပြီနိုင်ငံတကာလူကြီးမင်းများအနေနဲ့လည်းစစ်ကောင်ဆောင်တွေကိုပြင်းပြင်းထန်ထန်ရေယူတင်နေပါပြီတချိန်ကရိုဟင်ဂျာဆိုတဲ့လူမျိုးတစ်ခုလုံးကိုမျိုးတုံးတတ်ခဲ့တယ်နောက်တိုင်းရင်းသားတွေကိုအကြမ်းဖက်တယ်တပ်ဖြတ်တယ်မရင်းကျင့်တယ်အခုတော့မြန်မာတနိုင်ငံလုံးကတင်မြှောက်ထားတဲ့လူလူကောင်ဆောင်တွေကိုဖမ်းတယ် တနင်္ဂနွေကဆန္ဒပြပြည်သူတွေကိုလည်းအကြမ်းဖက်တယ်တတ်တယ်အိမ်ထဲထိဝင်ပစ်ခတ်ဖမ်းဆီးနေပါတယ်ပြည်သူတွေဘဝကအိမ်ထဲမှာနေရင်တောင်နောက်ကျောမလုံရပါဘူးဗျာကဘာကြီးတည်အောင်ပြောပြပေးကြပါဦးဗျာ
ကဘာကြီးတည်အောင်ပြောပြပါတဲ့အိမ်မှာနေရင်တောင်မှနောက်ကျောမအေးဖြစ်ရပါတယ်တဲ့ဟုတ်ကဲ့ပါအိမ်ထဲထိဝင်ပြီးတော့ဒီဟိုအင်အားသုံးပြီးတော့အကြမ်းဖက်ဖြိုခွင်းမှုတွေလို့အကယ်၍ဒီဆန္ဒပြမှုတွေမှာမပါတဲ့အိမ်တွေကိုပါဝင်ရောက်ပြီးတော့တိုက်ခိုက်မှုတွေလုပ်တဲ့ဗီဒီယိုတွေကတော့အွန်လိုင်းမှာအများကြီးတွေ့ရပါတယ်နောက်ထပ်သောရရှင်ဒီအမေရိကန်ပြည်သူကယ်လီဖိုးနီးယားကရေးလာတဲ့သောရရှင်စာတူတူလေးပဲရေးလာတာပါဒါပေမဲ့သူကဓာတ်ပုံတွေတော်တော်များများပါလာပါတယ်ဒီမြန်မာနိုင်ငံမှာသွေးထွက်တန်ရိုးတိုက်ခိုက်မှုဖြစ်ပွားနေတာ ਈ ဒီစစ်တပ်နဲ့ရဲကအကြမ်းဖက်ဖြုတ်ခွဲမှုဖြစ်တဲ့ပုံတွေအကုန်လုံးစုစည်းပြီးတော့ဒီ template တစ်ခုလုပ်ပြီးတော့ပို့လာတာပါဒီသောရရှင်က
Hello dear VOA wine dot သားများရှင်အခုကြံပို့လိုက်တဲ့စာလေးကိုသတင်းချမ်းမှာထည့်ပြီးတော့ပြောပြပါကျမလည်းပြည်သူတွေကပြည်သူပါပဲအခုလိုမြင်ကွင်းတွေကိုတွေ့မြင်ရတာမခံစားနိုင်လို့ပါရှင
်အခုသူပို့လိုက်တဲ့ဒီတပ်ပုံတွေကိုနိုင်ငံတကာသိအောင်ပြပေးပါတယ်ဟုတ်ကဲ့ပါမနီလာမြင်အခုလိုမျိုးဒီမြန်မာနိုင်ငံတွင်းမှာဒီဖြစ်နေတဲ့ပုံတွေပေါ့နော်ဟိုဒီအရသားတွေတက်ခံနေရတာမျိုးတွေနောက်ပြီးတော့သွေးထွက်တန်ရုံအများကြီးဖြစ်နေတဲ့နောက်ပြီးတော့ဟိုအင်အားသုံးလို့ဖြိုခွင်းမှုတွေလုပ်နေတဲ့ပုံတွေအကုန်လုံးကိုအခုဒီနည်းပညာတိုးတက်လာတဲ့ခေတ်လေးဖြစ်နေတဲ့အတွက်ကြောင့်မလို့ကဘာကြီးကဒီကျမတို့မြန်မာပြည်သူပြည်သားတွေမကောက်ကဘာကြီးတစ်ခုလုံးကနေပြီးတော့ဒီဗီဒီယိုတွေကိုအချိန်နဲ့အမျှတိုက်ရိုက်ကြည့်ရှုလို့ရပါတယ်။ဒါကြောင့်မလို့လေကျမတို့ Twitter ပေါ်မှာကြည့်မယ်ဆိုရင်နိုင်ငံခေါင်းဆောင်အတီးတီးပြီးတော့ဒီကုလသမဂ္ဂခေါင်းဆောင်တွေကဒီဓာတ်ပုံတွေနဲ့တကွအခုလိုမျိုးမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကိုလုံးဝလက်မခံပါဘူးဆိုပြီးတော့ရှုံးချပြောဆိုနေကြတာတွေလည်းကြားရပါတယ်။နောက်ပြီးတော့ International နိုင်ငံတကာသတင်းမီဒီယာတွေမှာဆိုလည်းဥပမာ BBC တို့ CNN တို့ Al Jazeera တို့ဒီလိုမျိုးဒါကဥပမာပြောတာပါ။ဟိုတရုတ်နိုင်ငံကအစသတင်းလိုင်းတွေအခုလုံးမှာအခုမြန်မာနိုင်ငံကဖြစ်ပျက်နေတဲ့အဖြစ်အပျက်တွေကိုဒီရုပ်မြင်သံကြားပုံတွေနဲ့တကွဗီဒီယိုပုံနေတဲ့တကွာဒီတကွာလုံးကိုသူတို့ထုတ်လွှင့်ပြသပေးနေတာဖြစ်ပါတယ်เนาะဒါကြောင့်မလို့မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့ဖြစ်ပျက်တွေကိုတော့ကဘာကတော်တော်လေးသိရှိနေကြပါတယ်လို့ပြောချင်ပါတယ်ဒီလိုမျိုးအခုမြန်မာနိုင်ငံကဖြစ်တဲ့ဒီတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့မြန်မာပြည်တွင်းမှာရှိတဲ့သူတွေရောနိုင်ငံတကာမှာရှိနေတဲ့ဒီနိုင်ငံသားတွေပေါ့မြန်မာတွေပါတော်တော်လေးကိုထိတ်လန့်တုန်လို့နောက်ပြီးတော့ဟိုအဘရအမတန်မှဒီစိတ်မခံစားနိုင်စွာနဲ့ပေါ့နော်ကျမတို့စီကိုအကူအညီပေးပါဆိုတော့ချက်ချင်းစာရေးလှမ်းရင်း message တွေပို့တာတွေကိုလည်းအချိန်နဲ့မျှရရှိနေပါတယ်ဒီမှာသောရရှင်ရဲ့ video တွေလည်းတော်တော်များများပို့ပေးပါတယ်ဒီထက်မှဥပမာတစ်ခုလေးပဲပြောပြရမယ်ဆိုရင်ဒီဖြစ်နေတဲ့အချိန်မှာပေါ့နော်သောရရှင်တယောက်စာရေးလာတာပါမြောက်တကုံဘက်မှာစပြီးတော့ပြစ်ခတ်နေရပါပြီမီဒီယာသမားတွေလည်းအရန်အားနေပါတယ် medical team နဲ့တအားနေပါတယ်ကလေးတွေလည်းပိတ်မိနေတယ်ကျေးဇူးပြုပြီးတော့မီဒီယာသမားတွေရဲ့တဲ့မြောက်တကုံဘက်ကိုလာခဲ့ကြပေးပါကျေးဇူးပြုပြီးဆိုတော့ဒီလက်အုပ်ချီနေတဲ့ပုံလေးတွေနဲ့စာလှမ်းပြီးတော့ရေးလာပါတယ်ရှင်အောက်မှာတော့ခွင့်လွှတ်ပါတဲ့အရန်ကိုစိတ်ထဲမှာကြံရမရဖြစ်ပြီးအခုလိုမျိုးစာရေးပြီးတော့ပြောရတာပါလို့လည်းတခါတည်းပြောလာပါတယ်ဒါကတော့အဲ့လိုမျိုးတိုက်ခိုက်မှုဖြစ်နေတဲ့အချိန်တွေမှာအလုံးကုကေရမရဖြစ်နေပြီးတော့ရေးလာတဲ့စာတွေကဥပမာတစ်စောင်းကိုပဲပြောပြတာပါကျမတို့အတန်လွှင့်နေတဲ့အချိန်တွေမှာရောနောက်ပြီးတော့အတန်မလွှင့်တဲ့အချိန်မှာပါ Messenger ကနေပြောစာအဲ့လိုတွေလှမ်းရေးပြီးတော့မြန်လာပြီးတော့ကူညီပေးကြပါဆိုတော့ရေးလာတဲ့စာတွေကိုဒီအချိန်နဲ့အများရရှိနေတာဖြစ်ပါတယ်။ VOA အစီအစဉ်တွေကိုတော့ဒီတစ်ပတ်ဒီမှရရချင်ပါတယ်ရှင်။ဒေးတောင်းလာတဲ့သောရရှင်တွေကိုမြစ်တာတေးလက်ဆောင်တချင်လေးတပုတ်နဲ့ဖြောပြေးပေးဦးမှာဖြစ်ပါတယ်နော်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာတေးလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးတော့စာရေးတာနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bemi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါတယ်ရှင်။တော့ကျမတို့ဒီပြီးခဲ့တဲ့ရပိုင်းတွင်မှာဒီမန္တလေးမှာဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့တွေရဲ့လက်နက်သုံးဖြိုခွဲမှုတွင်မှာတနက်ထိပ်ပြီးတော့တိုက်ဆုံသွားရတဲ့ကျေစင်းရဲ့တခြင်းလေးကိုကျမထုတ်လွှင့်ပေးချင်ပါတယ် ဒီမှာဒီသတင်းလေးနဲ့ပတ်သက်ပြီးတော့ Facebook မှာ post လေးတွေအများကြီးတွေ့ပါတယ်ဒီမှာအဲ့ဒီထဲမှာရေးထားတဲ့ post တစ်ခုကိုကျွန်မပြောပြပေးကြမှာနေနော် Psycho 21ဆိုတဲ့ဒီအနုပညာရှင်တယောက်ရေးလာတာဖြစ်ပါတယ်သူရဲ့ Facebook ပေါ်မှာပါမလ9ရက်နေ့တော့ရေးထားပါတယ်မြမလေးရေကြာဆုံးသွားပြီးတော့မှဒီသတင်းရှိမှန်းသိလိုက်ရတယ်အတိနောက်ကျသွားတဲ့အတွက်တောင်းပန်ပါတယ်မြမလေးရေကျွန်တော်တက်တဲ့ပညာလေးနဲ့မြမလေးရဲ့သတင်းကိုပြန်လဲတိခတ် remix လေးပြုလုပ်ပြီးတော့ compute app ပါတယ်တဲ့သူကတခြင်းလေးနဲ့ဒီရုပ်တံ video အတူလေးလုပ်ထားတာဖြစ်ပါတယ်မြမလေး angel နဲ့ကြဆုံးသွားတဲ့ညီကိုများကောင်းရာသူကြီးလာပါစေလို့ဆုမွန်ကောင်းတောင်းလျက်ပါတဲ့အေးတော်ပုံအောင်ရမည်တဲ့ဒါက psycho 21ရဲ့ဒီ facebook မှာရေးထားတဲ့ post လေးကိုကျွန်မဖတ်မိရလို့တော်ရရှင်နေနဲ့ဝေးမြလိုက်တာပါနော်နောက်ထပ် post တစ်ခုမှာလည်း3ရက်3လ2022ခုနှစ်ကအကျန်းဖက်အုပ်စုရဲ့ပြစ်ခတ်မှုကြောင့်တေဆုံးရတဲ့အင်ဂျယ်လေးဟာအဆိုတော်ဖြစ်ချင်ခဲ့တာပါတဲ့အင်ဂျယ်လေးရဲ့ဆန္ဒပြေသွားအောင်သူကိုယ်တိုင်တည်ဆူထားတဲ့တခြင်းလေးကိုတယောက်တစ်ခေါက်လောက်ဖြစ်ဖြစ်နားထောင်ကြရအောင်ပါဆိုပြီးတော့သူ့ရဲ့တခြင်းဗီဒီယိုလေးကိုဝေမျှထားပါတယ်ဒီကွယ်လွန်သွားတဲ့အင်ဂျယ်ဆိုတဲ့သမီးလေးဒီကျဲစင်းရဲ့ Facebook စာမျက်နှာကိုတွားကြည့်တော့လေပြီးခဲ့တဲ့2000ခုနှစ်ဇန်နဝါရီလကုန်ကမှဆိုတော့တလားကျော်ပဲရှိပါသေးရဲ့เนาะပြီးခဲ့တဲ့တလားကျော်ကမှသူကအဲ့သူ့ရဲ့တခြင်းဗီဒီယိုလေးကိုတင်ပေးထားတာပါသူရေးထားတာလေးလည်းရှိပါတယ်အင်ဂျဲရဲ့ကိုပိုင်တခြင်းလေးမလို့နားဆင်ပြီးဝေဖန်ပေးပါအောင်เนาะတဲ့အားလုံးစောင့်ပေးကြလို့ကျေးဇူးအများကြီးတင်ပါတယ်စောင့်ရကြုံနဲ့မေလို့လည်းမျှော်လင့်ပါတယ်တဲ့သူမဆုံးရင်တလားကျော်ကမှအင်ဂျဲကိုယ်တိုင်ရေးသွားခဲ့တာဖြစ်ပါတယ်ကျမလည်းဒီ Psycho 21ပြောသလိုပဲသူဆုံးသွားတော့မှသူရဲ့ Facebook စာမျက်နှာလေးကိုတွားကြည့်ဖြစ်ရင်းနဲ့ဒီတခြင်းလေးကိုကြပြီးတော့သူတခြင်းဆိုရဲအဆိုတော်လေးတယောက်ဖြစ်တယ်ဆိုတာသိလိုက်ရပါတယ်နော်သူ့ရဲ့တခြင်းလေးကိုနားမထောင်ရအောင်မဲ့သောရရှင်ဒီအားလုံးလဲနားထောင်ဖြစ်သွားအောင်လို့အင်ဂျယ်တွေသူတီဆိုပြီးတော့တရုပ်ဆောင်သွားတဲ့တခြင်းလေးနဲ့ထုတ်လွှင့်ပေးချင်ပါတယ်ရှင် No reason ဆိုတဲ့တခြင်းဖြစ်ပါတယ်မြမလိုဘာသာပြန်ရမယ်ဆိုရင်တော့အကြောင်းပြချက်မရှိလို့ပဲပြန်ရမှာပါအင်ဂျယ်လို့ခေါ်တဲ့ကျဲချင်းရဲ့တခြင်းလေးကိုနားဆင်ကြည့်ပါအောင်နော်ချင်းဗီဒီယိုမှာသူကိုယ်တိုင်တရုပ်ဆောင်ထားတာဖြစ်ပါတယ်။အဲ့ဒီဗီဒီယိုလေးကိုကြည့်ချင်နေရင်တော့ YouTube ပေါ်မှာတွားပြီးကြည့်လို့ရပါတယ်ရှင်။သူရဲ့ Facebook စာမျက်နှာပေါ်မှာလည်းတွားပြီးကြည့်လို့ရပါတယ်။ Facebook ပေါ်ကတရားရေးထားတယ်လို့ Angel ဆိုတဲ့နတ်သမီးလေးဟိုးဝေးဝေးဝေးဟင်းနေမှာအေးချင်းချင်းနဲ့ပြန်တန်းနေပါတော့လို့ဆုတောင်းပေးပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချက်ပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းဝါရီကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြောလဲထုတ်လွှင့်ချိန်နဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးနားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာတွားပြီးနားထောင်နိုင်ပါတယ်ရှင်။ကျမတို့ရဲ့အင်တာနက်စာမျက်နှာလိပ်စာက bemis.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါရှင်။ VOA ကိုလည်းစာရေးကြပါအောင်နော်။သ တရရှင်ဒီအားလုံးရှင်လန်းချမ်းမြေကြပါစေ
။နေရချစ်တွန်းငါရဲ့ဘဝကိုမြားကြီးပြင်းစင်ဖို့တင်ပြင်းစင်လို့ရရုံနဲ့ရောက်တိုင်းပဲ No reason Watch you love it all
Hey ဒီနေ့ကတုဒ္ဒအစီအစဉ်ဖြစ်နေဒီတစ်ပတ်ကုလသမဂ္ဂလူမျိုးရေးကောင်စီအကြောင်းကိုပြောပြထားပါတယ်။နိုင်ငံတကာသတင်းတွေကြည့်ရှုနားဆင်တဲ့အခါမှာအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်လက်တွေနဲ့ပတ်သက်ပြီးတော့ဘူးတုဒ္ဒရစီဖို့အတွက်မညင်ညွန်းလွယ်တက်ဆက်ပေးထားပါတယ
်။နိုင်ငံတစ်ခုမှာဒါမှမဟုတ်နိုင်ငံတစ်ခုနဲ့တစ်ခုကြားမှာပြင်းထန်တဲ့ပြည်ပခါတွေအငင်းပွားမှုတွေအကြမ်းဖက်မှုတွေဖြစ်လာတဲ့အခါကုလသမဂ္ဂလုံခြုံရေးကောင်စီဆိုတဲ့အကြောင်းအရာကသတင်းတွေထဲမှာမြင်တွေ့လာကြမှာဖြစ်ပါတယ်။ Security Council လို့ခေါ်တဲ့လုံခြုံရေးကောင်စီဆိုတာဟာကမ္ဘာကုလသမဂ္ဂရဲ့အထူးကအစိတ်ပိုင်းရန်ညားကြီး6ခုထဲကအရေးပါဆုံးကဏ္ဍကြီးတစ်ခုဖြစ်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီဟာနိုင်ငံတွေထဲမှာငြိမ်းချမ်းမှုနဲ့လုံခြုံရေးပြတ်တုံးလာတဲ့အခါလုံခြုံရေးကောင်စီအနေနဲ့နိုင်ငံတွေရဲ့ငြိမ်းချမ်းရေးနဲ့လုံခြုံရေးထိန်းသိမ်းပေးတာနိုင်ငံတွေကြားပြန်လည်တည်မြတ်မှုတွေဖြစ်လာစေဖို့ဆောင်ရွက်ပေးတာလူအခွင့်အရေးကိုလေးစားလိုက်နာစေဖို့တိုက်တွန်းနှိုးဆော်တာနိုင်ငံတွေရဲ့ပြည်ထနာတွေကိုပူးပေါင်းဆောင်ရွက်ဖြည့်ရှင်းတာစတဲ့ကုလသမဂ္ဂရဲ့ပြဋ္ဌာန်းထားတဲ့ပြဋ္ဌာန်းချက်တွေအပေါ်အခြေခံပြီးတာဝန်ယူရတဲ့အခန်းကဏ္ဍကနေပါဝင်ရပါတယ်။ဒီလိုဆောင်ရွက်တဲ့အခါပထမဆုံးစီမင်းစည်းကမ်းနဲ့သဘောတူညီချက်တွေရေးဆွဲကြရပါတယ်။တချို့အရေးကိစ္စတွေမှာစုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်ပြီးဖြန့်ပြစ်ပေးတာလုံခြုံရေးကောင်စီရဲ့အထူးတန်တမန်တွေခန့်အပ်တာအပြင်စီးပွားရေးအရာထံခန့်အရေးယူတာလက်နက်ရောင်းချမှုပိတ်ပင်တာဗန္နာရေးအရာထိန်းချုပ်အရေးယူတန်ခတ်တာတန်ကင်းတမန်ကင်းဆောင်ရွက်မှုတွေကိုရပ်ဆိုင်းပစ်တာအပြာရောင်အုပ်ထုပ်ဆောင်ထားတဲ့ငြိမ်းချမ်းရေးတပ်သားတွေဆေးလွတ်ပြီးစစ်ရေးအရာလိုအပ်တယ်လို့ဆောင်ရွက်တာစတဲ့လုပ်ပိုင်ခွင့်တွေရှိပါတယ်လုံခြုံရေးကောင်စီရဲ့ပထမဆုံးဆွေးနွေးပွဲကို1946ခုနှစ်ဇန်နဝါရီလ18ရက်နေ့ကအင်္ဂလန်ဝက်စ်မင်စတာမှာရှိတဲ့ Church House မှာစတင်ကျင်းပခဲ့ကြပြီးနောက်ပိုင်းမှာတော့ American ပြည်ထောင်စုနယူးယောက်မြို့ကကုလသမဂ္ဂရုံးချုပ်မှာအငြင်းတန်းရုံးဖွင့်ခဲ့ပြီးတွေ့ဆုံဆွေးနွေးမှုတွေပြုလုပ်ကြပါတယ်။လုံခြုံရေးကောင်စီမှာအငြင်းတန်းအဖွဲ့ဝင်၅နိုင်ငံနဲ့အငြင်းတန်းအဖွဲ့ဝင်မဟုတ်တဲ့နိုင်ငံ၁၀နိုင်ငံစုစုပေါင်းအဖွဲ့ဝင်နိုင်ငံ၁၅နိုင်ငံရှိပါတယ်။အမျိုးသားဖွဲ့ဝင်နိုင်ငံတွေကတော့ American ပြည်ထောင်စု, United Kingdom, Russia, ပြင်သစ်နဲ့တရုတ်နိုင်ငံတွေဖြစ်ပါတယ်။အနှစ်ကြာအဖွဲ့ဝင်နိုင်ငံ၁၀နိုင်ငံကိုတော့ကုလသမဂ္ဂရဲ့အထွေထွေညီလာခံမှာရွေးချယ်ပြီးသက်တမ်းကတော့2နှစ်ရှိပါတယ်။လုံခြုံရေးကောင်စီရဲ့သဘာဝတိနေရာကိုတော့အဖွဲ့ဝင်15နိုင်ငံကအင်္ဂလိပ်အခရာအစဉ်တိုင်းအနှစ်ကြာတစ်လတိတိတာဝန်ယူကြရတာဖြစ်ပါတယ်။အစည်းအဝေးဆုံးဖြတ်ချက်တွေကိုနောက်ဆုံးအတည်ပြုပေးဖို့အတွက်မဲခွဲဆုံးဖြတ်ကြရပြီးတော့အဖွဲ့ဝင်15နိုင်ငံတွေက6နိုင်ငံကသဘောတူထောက်ခံပေးပြီးခဲ့ရင်တော့ဒီဆုံးဖြတ်ချက်ကိုအတည်ပြုနိုင်ပါတယ်။ဒါပေမဲ့အငြင်းတန်းအဖွဲ့ဝင်နိုင်ငံတစ်ခုကသဘောမတူကန့်ကွက်ခဲ့မယ်ဆိုရင်တော့ဆုံးဖြတ်ချက်တွေကိုအတည်ပြုလို့မရတော့ပါဘူး။ကုလသမဂ္ဂလုံခြုံရေးကောင်စီဟာ1966ခုနှစ်ကစပြီးနိုင်ငံတကာကအာဏာရှင်အစိုးရပေါင်း30ကိုအရေးယူတန်ခတ်မှုတွေပြုလုပ်ထားပြီးဖြစ်ပါတယ်ရှင
်။အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်တုံ့ရှားမှုတွေသတင်း၅ဘက်ရှိလာပါပြီ။တနင်္လာနေ့ကတော့ရန်ကုန်မြို့နေရအတော်များများမှာစစ်တပ်နဲ့ရဲတွေကညာဘက်တွေမှာလူနေရက်ွက်တွေအင်းတွေတဲကိုပစ်ခတ်ဖမ်းဆီးတာတွေလုပ်လာပါတယ်။ရန်ကုန်မြို့ဟာစစ်မြေပြင်လို့ဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်။တာမွေကြောင်မြောင်းတင်ကန်းချွန်းတောင်ကလာဒေါ်ပုံမယန်းကုန်းလှိုင်းရန်ကင်းပဟန်းရွှေပြည်တာမြို့နယ်ပါဝင်ရန်ကုန်မြို့နေရအတော်များများမှာပစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးမြောက်ကလာဘက်မှာတော့အတန်ပုံမီးခိုးပုံအပြင်ကြီအစ်စ်တွေနဲ့ပစ်ခတ်ခဲ့ပါပါ။ရန်ကုန်မန္တလေးမုံရွာနေပြည်တော်အပြင်မြချီနာကလေးတဝဲတို့လိုပြည်နယ်နဲ့တိုင်းအတော်များများကမြို့တွေမှာလဲစစ်စိုးကဆန့်ကျင်ဆန္ဒပြမှုတွေအရှိန်မြင့်နေစေပါ။အာဏာသိမ်းထားတဲ့စစ်တပ်ကဆန္ဒပြပြည်သူတွေကိုအကြမ်းဖက်ဖြိုခွင်းတာတွေနဲ့တက္ကသိုလ်တွေဆေးရုံတွေမှာဝင်ရောက်စီးနှင်းစခန်းချတာတွေလုပ်ခဲ့တဲ့နောက်မှာမြန်မာနိုင်ငံကဩဇာကြီးတဲ့မဟာမိတ်အလုတ္တမအဖွဲ့အစည်းများကမတ်လ၈ရက်တနင်္လာနေ့ကစပြီးတနင်္ဂနွေအတိုင်းတာနဲ့အထွေထွေသပိတ်ကြီးမှောက်ဖို့ကြေညာချက်ထုတ်ပြန်ဆော်လိုက်ပါတယ်။တနင်္လာနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းအစီအစဉ်တွေပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းဘရန်နဲ့အမျိုးမျိုးကကင်းဝေးနိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ရိုသက်ပါ
This program has come to you from